Welcome to the Voice of America in Burmese.
Mingala ni de asama tora shin ni pyo shwin nain ja ba de kya. VOA American dai 2019 ne zon la 9 ye tin ngun ni ni manat khin season ni go American Bureau su Washington DC myo do ga ni dynamometer 30 ne 40 48 do ga ni dai yai na shin nain de lo VOA Facebook sa myin na ga ba dai yai thol lwin pe ni ba de kya.ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်ပါပါ
မင်္ဂလာပါရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုမအီတန့်စင်နဲ့အတူကြီးညာပါမယ်မက္ဆီကိုနဲ့အမေရိကန်ကြားကုန်သွင်းကုန်ကုန်တိုးကောက်မဲ့ရေရှောင်ရှားဖို့ရွှေပြောင်းဝင်ရောက်သူတွေအရေးသဘောတူညီချက်ရသွားပါပြီရိုဟင်ဂျာဒုက္ခသည်၅သိန်းလောက်နှစ်နှစ်အတွင်းဌာနေပြတ်နိုင်မယ်ဆိုတဲ့အာဆီယံရဲ့အစီရင်ခံချက်အပေါ်ဝေဖန်နေကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြေဆုံရေကာရာစီမံကိန်းအပြည့်အတိုင်းရပ်ဆိုင်ပေးဖို့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်ထိရောက်မှုရှိနိုင်ပါမလား
အဲဒါဆိုကျွန်တော်ဗမာပြည်နဲ့ပတ်သက်မှလည်းတကယ်ကိုအခက်အခဲကြုံနေတဲ့အချိန်တွေမှာဒီအနောက်နိုင်ငံတွေကိုအများကြီးဩစာရှိတဲ့အဖွဲ့အစည်းဆိုတော့နိုင်ငံကြီးကောင်း
ဒီအကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်မှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဒီရန်3အင်္ဂလိပ်သင်ခန်းစာနဲ့အတူစနေညတိုက်ရိုက်လေးလံအစီအစဉ်စရတာကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့တင်းငွေနေနေမနက်ခင်းနိုင်ငံတကာသတင်းလွှာတွေကိုမတ်တင်ကြီးထိုင်တဲ့မိုက်တန်စင်တို့ပြောပြပေးပါဦးခင်ဗျာ
။မက္ဆီကိုနဲ့အမေရိကန်ကြားတွင်းကုံကုံတိုးကောက်မဲ့အရေးကိုရှောင်ရှားတဲ့အနေနဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့အရေးသဘောတူညီချက်ရရှိသွားပါပြီ။ဒါပေမဲ့မက္ဆီကိုဘက်ကသဘောတူညီချက်အတိုင်းလုပ်ဖို့ပြက်ကွက်ခဲ့ရင်တွင်းကုံကုံတိုးမဲ့အခွင့်အာဏာကိုတော့သမ္မတဒေါ်နယ်ထရန့်ကဆက်လက်ရယူထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။မက္ဆီကိုနဲ့အမေရိကန်ကြားသဘောတူညီချက်တည်းရလက်မှတ်ရေးထိုးနိုင်ခဲ့ပြီဖြစ်ကြောင်းလာမယ့်တနင်္လာနေ့မှာမက္ဆီကိုတွင်းကုံနေအပေါ်အခွင့်ကောက်ဖို့အမေရိကန်ဘက်ကစီစဉ်ထားတာကိုအကန့်အသတ်မရှိဆိုင်းငံ့ချောင်းသမရထရန်ကတွစ်တာလူမှုကွန်ရက်မှာတောက်ကြနေကရေးသားခဲ့တာပါအပြန်အလှန်အဖြစ်မက္ဆီကိုကိုဖျက်ပြီးအမေရိကန်တောင်ပိုင်းနယ်စပ်ကိုဥတီလာတဲ့ရွှေပြောင်းဝင်ရောက်မှုကိုတားဆီးနိုင်ရေးမက္ဆီကိုဘက်ကတိတိယောက်ယောက်လှုပ်ဖို့သဘောတူကြောင်းအမေရိကန်သမရကပြောထားပါတယ်မက္ဆီကိုကိုဖျက်ပြီးအမေရိကန်ကိုဝင်လာကြတဲ့တရားမဝင်ရွှေပြောင်းဝင်ရောက်မှုကိုတဖြည်းဖြည်းချင်းရှော့ချနိုင်မယ်ဒါမှမဟုတ်လည်းအပိသက်ရှင်းလင်းနိုင်မှာဖြစ်တယ်လို့သမရထရန်ကပြောပါတယ်ဂျပန်မှာလုပ်တဲ့ဆက်မှုဖွံ့ဖြိုးနိုင်ငံ20 G20 ဘဏ္ဍာရေးဝန်ကြီးများအစည်းအဝေးတက်ရောက်နေတဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်က Reuters သတင်းအေဂျင်စီကိုပြောဆိုတာမှာတော့အမေရိကန်တောင်ပိုင်းနယ်စပ်ကလွှင့်မှုကြီးကြပ်ရေးပြဿနာကိုဖြေရှင်းရေးသမ္မတထရန့်ရဲ့ရည်မှန်းချက်တွေနဲ့အခုသဘောတူညီချက်ကကန့်ညီမှုရှိကြောင်းဒါပေမဲ့အမေရိကန်မျှော်လင့်ထားတဲ့အတိုင်းမက္ဆီကိုဘက်ကမလုပ်ဘူးဆိုရင်တော့တွင်းကုန်ကုန်တိုးမြှင့်ကောက်ခံမှုကိုကျင့်သုံးနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
မကြသေးခင်တုန်းကဆူဒန်ပြည်သူတွေရဲ့ထိုင်းသပိတ်မှောက်မှုကိုအကြမ်းဖက်နည်းနဲ့စစ်ဆိုးရကဝင်ဖြတ်ခဲ့ပြီးတဲ့နောက်မှာတော့စစ်ဆိုးရကိုဖိအားပေးဖို့အတွက်ပြည်သူတွေအနေနဲ့အာဏာဖီဆန်မှုမှာပါဝင်ကြဖို့ဆူဒန်စစ်သားပြပွဲခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။အာဏာဖီဆန်ရေးလှုပ်ရှားမှုတွေကိုတင်းနေနေမှာစတင်မှာဖြစ်ပြီးတော့အရသာဆိုးရလက်ထဲကိုစစ်ကောင်စီကအာဏာလွှဲပြောင်းမပေးခြင်းဆက်လုပ်သွားမယ်အကြောင်းသမရဟောင်းအိုမာအယ်ဘရှားကိုစစ်တပ်ကနေရာထူးကနေဖြုတ်ချခဲ့တဲ့စစ်နာပြပွဲတွေကိုဦးဆောင်ခဲ့တဲ့ Sudanese Professional Association SPA ကစနေနေ့မှာပြောလိုက်ပါတယ်ကတဝမ်မြို့တော်ကစစ်စခန်းတွေအပြင်ဘက်မှာစစ်နာပြသူတွေစခန်းချနေကြတာကိုလူစုခွဲဖို့လုံခြုံရေးတပ်ဖွဲ့တွေကလှုံ့ဆော်ခဲ့ပြီးတပတ်လောက်ကြာမှာအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်တင်းလာနေကလေးကဆိုရင်လူ113ယောက်ထက်မနည်းသေဆုံးရပြီးဖြစ်ပါတယ်စစ်တပ်ကောင်စီနဲ့ဆက်ဆက်ဆွေးနွေးမှုတွေပြန်စတင်တဲ့နေရာမှာအီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကကြားနေဆက်ဆက်ပေးဖို့ SPA ကလက်ခံထားပါတယ်။ဒါမှမဟုတ်အယ်ဘရှားကိုရာထူးကနေဖယ်ရှားပြီးနောက်ပိုင်းဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေပေါ်မှာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဆောင်ဖို့တောင်းဆိုထားပါတယ်။ဒီချိန်ထဲမှာပဲအီသီယိုးပီးယားဝန်ကြီးချုပ်အမတ်နဲ့တွေ့ဆုံအပြီးမကြခင်မှာဆူဒန်သဘုံခေါင်းဆောင်နှစ်ယောက်အဖမ်းခံရတယ်လို့လည်းတိုက်ခတ်တဲ့နေ့မှာဖော်ပြထားပါတယ်။
American သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးဆောင်ရွက်ဖို့ဖိအားပေးနေချိန်မှာပဲ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာကိုလွှတ်တော်ကြားနာမှုတွေလာမယ့်ရက်တွေအတွင်းကျင်းပကြမှာပါအစီရင်ခံစာအပြီးသက်ပြီးနောက်ပိုင်းမကြခင်ကပဲယာရုကနှုတ်ထွက်လိုက်တဲ့အထူးစုံစမ်းရေးမှူးမူလာကတော့အောက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ကြားနာစစ်ဆေးခံမှာမဟုတ်ပါဘူး အောက်လွှတ်တော်တရားရေးကော်မတီကမူလအစဉ်ခန်းစာတဲ့ကသင်ခန်းစာများသမရရဲ့တားဆီးပိတ်ပင်မှုနဲ့တခြားမှုကင်းများဆိုတဲ့ခေါင်းစဉ်နဲ့လာမယ့်တနင်္လာနေ့မြို့တော်ဝါရှင်တန်မှာကျန်းနာပွဲကျင်းပမှာဖြစ်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီရဲ့အခုကျန်းနာပွဲမှာတော့သမရဟောင်းရစ်ချတ်နစ်ဆန်လက်ထက်ကအင်ပီရိုအကြံပေးဟောင်းနဲ့1980ပြည့်လွန်နှစ်အစောပိုင်းဝါတာဂိတ်အရေးကျန်းနာမှုမှာအရေးပါတဲ့သက်သေတဦးဖြစ်တဲ့ဂျွန်ဒင်းအပါအဝင်အမေရိကန်အစိုးရရှေ့နေဟောင်းတွေနောက်တခြားဥပဒေရေးရာကျွမ်းကျင်သူတွေကိုကျန်းနာမှာဖြစ်ပါတယ်
Brexit မအောင်မြင်မှုကြောင့်လက်ရှိအာဏာရ Conservative Party ခေါင်းဆောင်နေရာကနေနှုတ်ထွက်မဲ့ပြည်ထောင်ဝင်ကြီးချုပ် Theresa May ရဲ့ယာတုနေရာကိုဆက်ခံမဲ့သူရွေးချယ်ရေးစီရင်နေမှာဆက်လက်ပြီးတော့အလေးလံထားဆွေးနွေးနေကြပါတယ်Conservative Party ခေါင်းဆောင်မှုပိုင်းရွေးချယ်ရမယ့်ကိစ္စကြောင့်နဲ့ဥရောပသမဂ္ဂ EU ကနေပြည်ထောင်ဘယ်တော့ထွက်မယ်ဘယ်လိုထွက်မယ်ဆိုတဲ့ကိစ္စကြောင့်ပါတီတွင်းသဘောထားကွဲလွဲမှုတွေပိုပြီးကြီးမားလာမှာကိုစိုးရိမ်နေကြပါတယ်။လာမယ့်ရွေးကောက်ပွဲမှာ Conservative Party ခေါင်းဆောင်ပိုင်းနေရာကိုမရရင်ရွေးကောက်ဝင်ပြိုင်သူပါတီဝင်တွေကအစိုးရဖွဲ့ထဲမှာတော့မပါဝင်လို့ပဲပျောက်သွားကြမှာကိုပါတီကစိုးရိမ်နေကြပါတယ်။ Brexit ကြောင့်ပါတီတွင်းမှာအခြေမခိုင်မှုတွေပိုတိုးလာပြီးတော့ပါတီအလွယ်တကူနှစ်ချက်ကွဲသွားမလားဆိုပြီးတော့လည်းစိုးရိမ်နေကြတာပါ။ဒါကြောင့်နောင်လာမယ့်အထွေထွေရွေးကောက်ပွဲမှာပြည်တွင်းရဲ့အကြီးဆုံးအတိုက်ခံပါတီဖြစ်တဲ့ Labour ပါတီအတွက်အခွင့်အလမ်းဖြစ်လာနိုင်ပါတယ်။ Brexit ရှေ့ဆက်မတိုးနိုင်တာကြောင့်ရွေးကောက်ပွဲကိုဒီနှစ်ကုန်လောက်မှပဲကျင်းပနိုင်နိုင်မယ်လို့တချို့တွေကသုံးသပ်နေကြပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်တွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေရခိုင်ပြည်နယ်ရင်းကလက်ရှိဖြစ်နေတဲ့ပြည်တွင်းစစ်နဲ့ဖိနစ်ခံမွတ်စလင်လူနည်းစုရဲ့အမည်ကိုအတိအမှတ်မပြုတဲ့ကိစ္စတွေကိုအရေးတယူမပြောဘဲရိုဟင်ဂျာ9သိန်းလောက်လာမဲ့နှစ်အတွင်းမြန်မာနိုင်ငံကိုပြန်နိုင်လိမ့်မယ်လို့အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့အစိုးရခန်းစားကခံမှန်ပြောဆိုလိုက်တဲ့အပေါ်လေ့လာသူတွေကြားမယုံကြည်နိုင်ဖြစ်နေကြပါတယ်AFP သတင်းအေဂျင်စီကလက်ခံရရှိတဲ့အာဆီယံအဖွဲ့ကြီးရဲ့အရေးပေါ်တုံ့ပြန်အကဲဖြတ်ရေးအဖွဲ့ကရေးသားတဲ့ပေါက်ကြားထွက်လာတဲ့အစဉ်ခန်းစာကတော့လာမယ့်သတင်းပတ်တွေအတွင်းတရားဝင်ထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။လူတွေထူထပ်တဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ရိုဟင်ဂျာ9400ရှိရာဘင်္ဂလားဒေ့ရှ်ကနေဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာရေးဆွဲဆောင်စည်းရုံးနိုင်ဖို့မြန်မာအစိုးရရဲ့အထောက်ကြိုးပမ်းမှုတွေကိုလည်းဂုဏ်တင်အကဲဖြတ်ထားပါတယ်။ဒုက္ခသည်တွေဌာနပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြား2019ခုနှစ်နိုဝင်ဘာလကသဘောတူညီချက်တည်းရဲ့လက်မှတ်ရေးထိုးခဲ့ပေမဲ့အခုချိန်ထိတော့အခွင့်အရေးနဲ့ဘေးကင်းလုံခြုံမှုဆိုးရိမ်စရာမလိုပဲဆန္ဒအလျောက်ဌာနပြန်မဲ့သူမရှိသေးပါဘူး။ရခိုင်ပြည်နယ်တွင်ဌာနပြန်ရေးလုပ်ငန်းစဉ်အတွက်ပဏာမလိုအပ်ချက်အကဲဖြတ်ချက်မှာလည်းပြန်လာမဲ့ရိုဟင်ဂျာ9သိန်းအကိုအခြေခံထားပါတယ်။ဒီရေအတွက်ကမြန်မာဘက်ကပြောထားတဲ့ဒုက္ခသည်အရေးအတွက်ဖြစ်ပြီးဘင်္ဂလားဒေ့ရှ်နဲ့ကုလသမဂ္ဂကပြောထားတဲ့အရေးအတွက်ထက်အများကြီးနှင်းနေပါတယ်။အစိုးရခန်းစာတဲမှာလည်းရိုဟင်ဂျာဆိုတာကိုမသုံးဘဲမွတ်စလင်လူမှုအတိုင်းအဝိုင်းအဖြစ်သုံးနှုန်းထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရဘက်ကလက်ခံမထားပါဘူးရှင်။
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားမှာသဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖို့ဆွေးနွေးလိုတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီစီကိုစာတစောင်ရေးသားလိုက်ပါတယ်။မိုဒီအိန္ဒိယဝန်ကြီးချုပ်ဖြစ်ဒုတိယသက်တမ်းထပ်ပြီးတော့ရွေးခန့်ရတဲ့ပုံမှာဝမ်းမြောက်တဲ့အကြောင်းတောက်ကြနေတဲ့ကပေးပို့တဲ့စာထဲမှာပါကစ္စတန်ဝန်ကြီးချုပ်ခန်ကရေးသားခဲ့ပြီးတော့အငင်းပွားပဲကာရှမီးယားဒေသရေးနဲ့ဆက်ဆက်နေတဲ့ကိစ္စတွေအပါအဝင်ပြဿနာအလုံးကိုဖြေရှင်းလိုတဲ့အကြောင်းခန်ကရေးသားခဲ့တယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။စီအမ်ဝဲတည်မှုကိုကုညီဖြည့်ရှင်းဖို့နဲ့ဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေအတွက်နိုင်ငံဆွေးနွေးနေနိုင်ပြီးမှဖြည့်ရှင်းမှဖြစ်မယ်ဆိုပြီးတော့ခန့်ကထည့်သွင်းရည်သားထားတာပါတောင်အာရှဒေသတွင်းမှာငြိမ်းချမ်းရေးနဲ့ကြည်ညိုမှုကိုပါကစ္စတန်ကလိုလားတဲ့အကြောင်းဒါမှဒီဒေသတစ်ခုလုံးတိုးတက်နိုင်မယ်လို့လည်းသူကထည့်ပြီးတော့ရည်သားထားပါတယ်နောက်တစ်ပတ်မှာကာဂျစ်စတန်မြို့တော်ဘစ်ကက်မှာကျင်းပမယ့် Shanghai Cooperation Organization SCO အစည်းအဝေးမှာပါကစ္စတန်ဝန်ကြီးချုပ်ခန်းနဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကတွေ့ဖို့အစီအစဉ်မရှိဘူးလို့တော့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာလည်းဆွေးနွေးဖို့ကမ်းလှမ်းချက်တွေကိုအိန္ဒိယဘက်ကငြင်းဆန်ခဲ့ပြီးတော့တွေ့ဆုံဆွေးနွေးတာတွေမဟုတ်ခင်မှာနေဆက်ကတိုက်ခိုက်မှုတွေရပ်ဖို့ပြောဆိုထားတာပါ။
ဖိလစ်ပိုင်အစိုးရရဲ့လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေကိုကုလသမဂ္ဂဘက်ကလွတ်လပ်စွာစုံစမ်းစစ်ဆေးဖို့တောင်းဆိုချက်ဟာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မှုလို့ဆိုပြီးဖိလစ်ပိုင်အစိုးရဘက်ကစနေနေ့မှာပယ်ချလိုက်ပါတယ်။မူရစ်ဆေးဝါးစစ်စင်ရေးခေါင်းစဉ်အောက်မှာလူပေါင်းအများအပြားကိုဥပဒေမဲ့တည်ဆုံခဲ့ရမှုတွေနဲ့ရဲတွေလက်ချက်နဲ့တည်ဆုံရမှုနောက်လူခွင့်ရကာကွယ်စောင့်ရှောက်သူတွေကိုတပ်ဖြတ်မှုတွေကိုကုလသမဂ္ဂလူခွင့်ရကောင်စီကစုံစမ်းဖို့ကုလသမဂ္ဂအခွင့်အရေးဆိုင်ရာကျွမ်းကျင်သူတွေကတောက်ချာနေမှာတိုက်တွန်းကြတာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်ရွေးကောက်တင်မြှောက်ခံရပြီးနောက်ပိုင်းသမ္မတရိုဒရီဂိုဒူတာတေရဲ့မူရစ်တိုက်ဖြတ်ရေးဆောင်ရွက်မှုအတွင်းရဲလက်ချက်နဲ့မူရစ်ကုန်ကူးသူတွေနဲ့တုံးဆွဲသူတွေလို့တန်တရာရှိသူ 9,300 တေဆုံခဲ့ရတာပါ။တကယ်တမ်းတေဆုံသူအရေအတွက်က3ဆလောက်ရှိတယ်လို့လည်းလူခွင့်ရလှုပ်ရှားမှုအဖွဲ့တွေကပြောဆိုကြပါတယ်ရှင်။
အမေရိကန်နဲ့တရုတ်နှစ်နိုင်ငံတို့ကြောင်းမှာကုန်သွယ်တင်မာနေမှုတွေကြောင့်စစ်ရုပ် drone ရင်နဲ့လက်စစ်ကားတွေလိုအစ်မြင့်နည်းပညာပစ္စည်းတွေအတွက်လိုအပ်တဲ့ရှားပါတက်တု18မျိုးရရှိနိုင်ရေးအမေရိကန်အတွက်စိုးရိမ်ပွဲချင်းနေရှိနေတာပါအမေရိကန်ကိုတင်ပို့တဲ့ရှားပါတက်တုတွေအပေါ်ကုန်သွယ်ခွန25ရာခိုင်နှုန်းတရုတ်ကမကြသေးခင်တော့တုံ့ပြန်လိုက်ပါတယ် Trump အစိုးရကတရုတ်ကုန်ပစ္စည်းတွေပေါ်မှာကုန်သွယ်ခွန်တုံ့ပြန်လိုက်ပြီးတော့တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကိုပိတ်ပင်လိုက်ပြီးတဲ့နောက်အမေရိကန်ကိုတင်ပို့ကုန်တွေအားလုံးကိုရပ်ပစ်မယ်လို့တော့တရုတ်ကချင်းချောက်ခဲ့တာပါ European Scandium နဲ့ Itabrium တို့လိုရှားပါတက်တူတွေကိုလောက်ခနေပြီးတော့သဘာဝပတ်ဝန်းကျင်ဆိုင်ရာစီးမြင်တွေတင်းကျပ်မထားတဲ့ဈေးသက်သာစွာအလွယ်တကူတူးဖော်နိုင်တဲ့တရုတ်မိုင်းတွေကနေတူးဖော်နေကြရလဲဖြစ်ပါတယ
်တရင်းတွင်နေမနဲ့ခင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုထွန့်လွှင့်နေပါတယ်မြစ်ဆုံစီမံကိန်းအပြေးတိုင်ဖြတ်သိမ်းပေးဖို့ကက်သလစ်ခရစ်ယာန်ဆရာတော်တွေရဲ့တောင်းဆိုမှုကိုဒီစီမံကိန်းအတွက်တာဝန်ရှိသူအားလုံးအလေးနက်ထားစဉ်းစားပေးကြလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကက်သလစ်ခရစ်ယာန်ဆရာတော်ကြီးများအဖွဲ့ချုပ်ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့သဘောထားကြေညာချက်ထုတ်ပြန်အပြီးအခုလိုပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြမှာပါကချင်ပြည်နယ်မှာမြစ်ဆုံကြီးကတာတည်ဆောက်လို့ရရှိလာမဲ့အကျိုးမြတ်ထက်ဆိုင်ရင်လူမှုရေးသဘာဝပတ်ဝန်းကျင်ပျက်စီးမှုကအစမတန်ပိုများနိုင်တာကြောင့်အေယဝတီမြစ်ကိုမိခိုနေကြတဲ့တန်းပေါင်းများစွာသောပြည်သူတွေအကျိုးကိုမျှော်တွေးပြီးမြစ်ဆုံစီမံကိန်းကိုအပြီးအပိုင်ဖျက်သိမ်းတဲ့လို့မြန်မာနိုင်ငံတွင်သာသနာနယ်16ခုကကက်သလစ်ခရစ်ယာန်ဆရာတော်ကြီးတွေကဇွန်လ10ရက်နေ့ထုတ်ကြေညာချက်မှာစူပေါင်းလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်။မြစ်ဆုံစီမံကိန်းကိုအကောင့်ထဲပေါ်ခဲ့ရင်တန်ပေါင်းများစွာသောပြည်သူတွေရဲ့အသက်အိုးအိမ်ဆုံးရှုံးမှုနဲ့စားဝတ်နေရေးအကျပ်တဲတွင်ကိုတွန်းပို့သလိုဖြစ်ပြီးလူထောင်ပေါင်းများစွာရွှေပြောင်းရမှုစတဲ့ခြေကွဲဝယ်ကပ်ဘေးဆိုးကြီးတွေနဲ့ရင်ဆိုင်ရဝယ်ရှိတယ်လို့ထောက်ပြထားပါတယ်။ကက်သလစ်ခရစ်ယာန်ဆရာတော်ကြီးတွေရဲ့အခုလိုစိုးရိမ်မှုနဲ့တိုက်တွန်းမှုတွေကြောင့်မြစ်ဆုံစီမံကိန်းအတွက်တာဝန်ရှိသူအလုံးကအလေးအနက်ထားစဉ်းစားပေးကြလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့တရားမတူတာကျွန်တော်ပဲဘာသာရေးအတင်းတော်မှာမှဒီတန်ယုံတို့တန်တမန်ရေးဆိုတာမရှိဘူး။ဒီကက်သလစ်အတင်းတော်တခုမှာဗန်တန်ကင်းတမန်ကင်းဆိုတာရှိတယ်ဗျ။အဲဒါဆိုတော့ကျွန်တော်ဗမာပြည်နဲ့ပတ်သက်မှာတကယ်ကိုအခက်ခဲကြုံနေတဲ့အချိန်ဒီမှာဒီအနောက်နိုင်ငံတွေကိုတိတိယောက်ယောက်တို့ဆက်ဆံမှုရှိတယ်နောက်တစ်ခုကတော့အများကြီးဩဇာရှိတဲ့အတိုင်းဝန်အဖွဲ့အစည်းဆိုတော့ကက်သလစ်အသင်းတော်ဖြစ်ပါတယ်အဲ့လိုဆိုတော့နိုင်ငံရေးကောင်းဆောင်တွေကတော့လုံးဝလေးထားမှစဉ်းစားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဆရာကျွန်တော်ရဲ့ဒီတောင်းဆိုမှုတွေဘာတွေကတော့ပြည်တွင်းနိုင်ငံရေးနဲ့ပတ်သက်မှာတော့ထိရောက်မှုရှိပါတယ်ဒါပေမဲ့ဒီကက်သလစ်အသင်းတော်ရဲ့တောင်းဆိုမှုကဒီတကဘာလုံးနဲ့ထိုင်ပါတယ်ခင်ဗျအဲ့ဒါဆိုတော့သူတို့ကနေပြီးတော့ထုတ်ပြန်တဲ့စင်ညာချက်သူတို့ကနေပြီးတော့ပြောဆိုတဲ့ဟာတွေကတကဘာလုံးနဲ့နှိုင်းယှဉ်ပြီးမှတက်ရောက်မှုရှိလာနိုင်တယ
်မြစ်ဆုံကြီးကတော့တိဆောက်ခဲ့ရင်အေယာဝတီမြစ်ကျမ်းပင်အောက်မှာရှိနေတဲ့ပြည့်ရွေကြောကိုဖီအားတွေပုံများလာစေမှာဖြစ်ပြီးကြီးမားတဲ့ငလျင်ဘေးအန္တရာယ်ဖြစ်ပေါ်လာစေနိုင်ကြောင်းစီမံကိန်းနဲ့ဆိုင်တဲ့ဆိုးကျိုးကိုသိပ္ပံပညာရှင်တွေကရောတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတွေကပါတတိပေးနေကြတယ်လို့ကက်သလစ်ခရစ်ယာန်ဆရာတော်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်ကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့ကြေညာချက်ကိုတော့ဥက္ကဋ္ဌဆရာတော်ဖီလစ်လီယန်ခန်းထံအပါဝင်ကာဒီနယ်ချားစ်ပိုယောအထက်မြန်မာနိုင်ငံကနေအောက်မြန်မာနိုင်ငံမွန်ပြည်နယ်ကရင်ပြည်နယ်အထိခရစ်ယာန်ဆရာတော်19ပါးလက်မှတ်ရေးထိုးထားကြပါတယ်ခင်ဗျာ VOA ရဲ့တင်းငွေနေမနေခင်အစီအစဉ်လေးကိုနားဆင်နေရတာပါခင်ဗျာအခုတော့နိုင်ငံတကာတင်းလွာတဲ့ဘက်ကိုတင်ဆက်ချင်ပါတယ် Al-Qaeda အဖွဲ့ရဲ့ American ဆိုင်ရာဝါရဖြန့်ချီမှုဖြစ်တဲ့ Jesse Morton က2009ခုနှစ်တုန်းက Jihad Recollection ဆိုတဲ့ဒီ online magazine ကိုထုတ်ဝေခဲ့ပြီးနောက်ပိုင်းမှာတော့ဒီ IS သွေးကြအဖွဲ့ရဲ့မဂ္ဂဇင်းတွေကိုလည်းထုတ်ဝေခဲ့ပါတယ်ဒီဝါရဖြန့်ချီတမကအခုတော့ပြောင်းလဲသွားခဲ့ပါပြီအရင်ကထုတ်ဝေမှုတွေကနေရခဲ့တဲ့အတွေ့အကြုံတွေအတိုင်းပဲနှီးပြူဟာချဉ်ကပ်မှုတွေနဲ့မဂ္ဂဇင်းသစ်တစ်စောင်ကိုထုတ်ဝေခဲ့ပြီးအွန်လိုင်းပေါ်ကနေအစ္စလာမစ်ဂျီဟတ်ဝါရဖြန့်မှုတွေကိုတံပြန်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးမှတ်သင်ကြီးထိုက်ပြောပြမှာပ
ါပုံရိပ်နှစ်ခုကိုထင်ဟပ်တဲ့မဂ္ဂဇင်းတစ်စောင်တည်းမှာတစ်ခုကတော့ Islamic Caliphate ကိုဂုဏ်တင်ထားပြီးနောက်တစ်ခုကတော့သူ့ရဲ့အကြမ်းဖက်မှုတွေကိုဖော်ပြထားတာပါ။တစ်ချိန်က Islamic Jihad ဖြစ်ခဲ့ဘူးသူ Jesse Morton ကအခုလို့ပြောပါတယ်
။ We're using a template and a medium
Islamic Jihad အဝန်အဝိုင်းမှာတိတ်ကိုအောင်မြင်ခဲ့တဲ့ပုံစံမျိုးမီဒီယာနှီးလန်းကိုကျွန်တော်တို့သုံးပါတယ်။သူတို့ကိုပြန်ပြီးဆွဲဆောင်နိုင်ပြီးဆိုရင်သူတို့ရဲ့အစင်လာကိုလည်းအဆုံးသတ်နိုင်မှာဖြစ်ပါတယ်။
Jesse Morton ကလျှို့ဝှက်တနီယာကနေ VOA ကိုတယ်လီဖုန်းနဲ့ပြောပြခဲ့တာပါသူကတချိန်တုန်းကတော့ Al-Qaeda ရဲ့ American ဆိုင်ရာဝါဒဖြန့်ချီမှုဖြစ်ပြီး Jihad Recollection ဆိုတဲ့ပထမဆုံးသော Islamic Jihad ဝါဒဖြန့်မဂ္ဂဇင်းရဲ့ဖန်တီးရှင်ဖြစ်ပါတယ်ဒါပေမဲ့အကြမ်းဖက်မှုတွေကိုကြောခိုင်းခဲ့ပြီးတဲ့နောက်အခုတော့သူ့ရဲ့အာဟုတကွာဆိုတဲ့မဂ္ဂဇင်းသစ်ကနေတဆင့်ကွဲပြားတဲ့သတင်းစကားကိုဖြန့်ဝေနေတာပါ Jesse Morton ကအခုလိုပြောပါတယ
် And so what we've done is we've rather than show pictures of people killing
ဒါကြောင့်ကျွန်တော်တို့လုပ်နေတာတွေကလူတွေတပ်ဖြတ်နေတဲ့ပုံတွေပြတာတဲ့ကောင်းပါတယ်ဒါကကောင်းတဲ့လုပ်ရက်တစ်ခုဖြစ်လိမ့်မလားဆိုတဲ့သဘောနဲ့လမ်းပေါ်မှာလူတွေတည်နေတာကိုပြမယ်အစားအလောင်းထည့်ထားတဲ့အိတ်ဘေးမှာအယုတ်ကလေးတယုတ်ကျနေတာကိုပြမှာပါ
Islamic Jihad magazine တွင်လည်းအပြိုင်အရေးအသွေးကောင်းကောင်းနဲ့ထုတ်ထားတဲ့စာမျက်နှာ39မျက်နှာပါ magazine က Islamic အစွန်ရောက် IS ရဲ့အမြင်နဲ့တော့သိပ်ကိုကြွားချပါတယ်။ Editor ရဲ့အမှားစာမှာတော့ Ahu Taqwa ကဒီလူတွေကိုတတ်ပစ်ဖို့မဟုတ်ပါဘူး။သူတို့ရဲ့မှားယွင်းတဲ့အတွေ့အခေါ်တွေစံနှုန်းတွေကိုချေမှုန်းပစ်ဖို့ဖြစ်ပါတယ်လို့ Morton ကရေးသားထားပါတယ်။Morton ရဲ့လုပ်ငန်းမိဖက်ကတော့နယူးယောက်ရဲဌာနကထောက်လှမ်းရေးညွှန်ကြားရေးမှူးဟောင်းတူဖြစ်တဲ့ Mitch Silver ဖြစ်ပါတယ်
။ Clearly the message the idea of ISIS
IS opponent IS to a caliphate group ဖြိုခွင်းနိုင်ခဲ့ပေမဲ့ IS ရဲ့အတွေ့အခေါ်နဲ့လှုပ်ရှားမှုတွေရှိနေတယ်ဆိုတာရှင်းပါတယ်
။ဒီကနေ့ဒီအချိန်မှာတော့ Morton နဲ့ Silver တို့ကအရင် Islamic Jihad တွေနဲ့တခြားအစွန်းရောက်ဝါဒီတွေကိုအစွမ်းရောင်မှုကင်းစင်ရေးဆောင်ရွက်နေတဲ့ Parallel Network ဆိုတဲ့အဖွဲ့ကိုတည်ထောင်လုပ်ကိုင်နေကြပါတယ်။ Ahu Taqwa Magazine ကလည်းသူတို့ရဲ့ကျန်းစာမှုကနေပေါက်ဖွားလာတာပါ။ Mitch Silver ကအခုလိုပြောပါတယ်
။ So we thought in order to challenge that message not only did the
message အဲ့ဒီအတွေ့ဥစားကိုရင်းဆိုင်ဖို့ဆိုရင်လူအပ်တဲ့သတင်းစကားပိုင်းယူနေမှာပဲ IS အတွေ့အခေါ်ယူဆတွေကိုစိတ်ဝင်စားနေကြသူတွေကြီးမဲ့မီဒီယာတစ်ခုကနေတင်ပြဖို့လဲလိုအပ်တယ်လို့ကျွန်တော်တို့ကယူဆပါတယ်
။မဂ္ဂဇင်းတင်တဲ့ပတ်သက်ပြီးလူထုကြားဆွေးနွေးမှုတွေရှိလာတာနဲ့တစ်ဖက်မှာတော့ဒီမဂ္ဂဇင်းကိုထုတ်ဝေသူတွေကိုတတ်ဖြတ်မဲ့ချင်းချောက်မှုတွေလည်းပေါ်ထွက်နေပါတယ
်။မသိင်ကြီးတိုင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဥုံခင်ရဲ့မြန်မာရေးသုံးသက်ချက်မှာကရင်ဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြထားပါတယ်။
ဒီမိုကရေစီအတွင်းကူးပြောင်းမယ်ဆိုပြီးကုသိုလ်ဆိုင်အစိုးရတက်လာတဲ့နောက်ပိုင်း KNU ခရင်တပ်ဖွဲ့နဲ့အပြစ်အခတ်ရပ်ဆဲလိုက်တာအခုဆိုရင်ခုနှစ်နှစ်ကျော်ရောက်နေပါပြီ NLD အစိုးရတက်လာတဲ့အခါမှာတော့ဒီမိုကရေစီအတွင်းကူးပြောင်းဖို့ပိုပြီးအရှိန်ရလာပြီလို့ယူဆကြကြပါတယ်ဒါပေမဲ့ခရင်ပြည်နယ်မှာထိတွေ့တိုက်ပွဲလေးတွေဖြစ်ပွားနေစေဖြစ်ပါတယ်ဖားပွန်ခရိုင်ကျောက်ကြီးမြို့နယ်မှာစစ်တပ်ကလမ်းဖောက်တဲ့ကိစ္စကြောင့်တိုက်ပွဲတွေပြန်ဖြစ်တဲ့အတွက်နေရက်ကထွက်ပြေးရတဲ့ဥိမ်မဲ့ကရင်ဒုက္ခတွေထောင်ချီပြီးတိုးပွားလာပြန်ပါတယ်။နေရက်ပြန်သူတွေစိုးရိမ်စရာဖြစ်နေပါတယ်။ဒီနှစ်ပိုင်းထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးဌာနစည်ရင်ရာကရင်ပြည်နယ်ကဒုက္ခတွေစခန်းတွေမှာဥိမ်မဲ့2သိန်းနီးပါးရှိပြီးခိုင်းနေစားကဒုက္ခတွေစခန်း6ခုမှာ3သိန်းလောက်ရှိမယ်လို့သိရပါတယ်။
အများစုပါခရင်တွေပါဒီစခန်းတွေကိုရိတ်ခါထောက်ပံ့မှုလျှော့ချဖို့သို့မဟုတ်ရက်ဆိုင်ဖို့နိုင်ငံရေးအဖွဲ့အစည်းတွေကဆုံးဖြတ်တဲ့အတွက်ခရင်ဒုက္ခသည်တွေအခြေအနေဆိုးဝါးလာပုံကိုသောမတ်ဝီကရီဘလက်ဆိုသူကသတင်းရေးထားပါတယ်မြန်မာနယ်စပ်ကအတုထဒုက္ခသည်စခန်းကိုတွားရောက်လည်လာပြီး AP 29ရက်နေ့ကAsia Times မှာပေါ်ပြပါတယ
်အရင်လိုနယ်စပ်ဒေသကိုထောက်ပံ့မဲ့အစားမြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုကူညီဖို့နိုင်ငံခြားအစိုးရတွေကဆုံးဖြတ်တဲ့အတွက်မြန်မာဘက်ကဒုက္ခသည်စခန်းတွေစားဝတ်နေရေးခက်ခဲလာပါတယ်အရင်က TBC နယ်စပ်အဖွဲ့ကရိတ်ခါထောက်ပံ့ပါတယ် TBC ကိုအမေရိကန်နဲ့အင်္ဂလိပ်ဆိုရကထောက်ပံ့ပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာတဝက်ယော့သွားပါတယ်ဆွေဒင်နဲ့နော်ဝေအစိုးရတွေကလည်းထောက်ပံ့မှုရပ်ဆိုင်းလိုက်တဲ့အတွက်ကရင်ဒုက္ခသည်တွေရရှိတဲ့ရိတ်ခါဟာတိတိသာသာနည်းပါးသွားပါတယ်တယောက်ကိုဆန်15ကီလိုထောက်ပံ့နေရက6ကီလိုအထိရှော့ချလိုက်ပါတယ်ဒါကြောင့်နေစားဒုက္ခသည်စခန်းတွေမှာအဟာရဓာတ်ချို့တဲ့မှုနဲ့ကြုံနေရပါတယ်ဆေးဝါးကုသမှုမှာလည်းမလုံမလောက်ဖြစ်လာပါတယ
်2010နဲ့2016ခုအကြာမှာ TBC အဖွဲ့ရဲ့ရန်ကုန်ငွေတဝက်လောက်ယော့နေသွားပါလေ။ထိုင်းနယ်စပ်ကဒုက္ခသည်စခန်းတွေမှာနိုင်ငံခြားထောက်ပံ့မှုကိုမီခိုနေရတာမို့ထောက်ပံ့မှုလျော့ချတာနဲ့အခြေအနေဆိုးဝါးသွားပါလေ။ဒုက္ခသည်စခန်းမှာရိတ်ခါမလုံလောက်လို့အပြင်ထွက်လုလုဖို့ဆိုတာကလည်းစွန့်စားကားတစ်ခုလိုဖြစ်နေပါလေ။ဒုက္ခသည်ဟာထိုင်းနိုင်ငံမှာအလုပ်လုပ်ပိုင်ခွင့်မရှိတဲ့အတွက်အလုပ်ခိုးလုပ်သူဟာမတရားအနိုင်ကျင့်တာခံရတာများပါလေ။စခန်းမှာဘဝရက်တည်ဖို့ခက်ခဲလာလို့အပြင်ထွက်ပြီးအလုပ်ခိုးလုပ်သူတွေလည်းများလာပါတယ်။ဒါဟာဥပဒေကိုဖီဆန်တာဖြစ်လို့အန္တရာယ်ရှိပါတယ်။ဒုက္ခသည်တွေကိုဖမ်းဆီးတာဟာထိုင်းမှာလုံယုံလုံစင်လို့ဖြစ်နေပါတယ်
။အပန်းခံရပြီးလက်မထိုးနိုင်ရင်ထိုင်းအာဏာပိုင်တွေကလာစာထောက်ပံ့မှုကိုဖျက်တော့ပါတယ်။အပြစ်ပေးတဲ့အနေနဲ့ရုံးတန့်ရှင်ရေးလို့အလုပ်ကျန်းလှုပ်ခိုင်းတာမျိုးလည်းရှိပါတယ်။နေရထိုင်ရကြက်တဲလာတာကြောင့်စခန်းထဲမှာခိုးမှုတွေများပြားလာပါတယ်။အဖိုးတန်ပစ္စည်းတွေမကတော့ဘဲမီးသွေးကိုတောင်ခိုးကြပါတယ်။ထောက်ပံ့မှုယော်နေလာလို့အလုတ်လုတ်တာကိုချုပ်ချယ်ကန့်သက်တာဟာဒုက္ခသည်စခန်းတွေကထွက်ပြီးမြန်မာပြည်ပြန်အောင်တမင်လုပ်နေတာလို့ဥပဒေပညာရှင်ဇက်ဟာဆန်ကဆိုပါတယ်။ဒုက္ခသည်စခန်းမှာနေရထိုင်ရခက်ခဲလာလို့မြန်မာပြည်ပြန်တာကိုမိမိသဘောအလျောက်ပြန်တယ်လို့မပြောနိုင်ဘူးလို့ဆိုပါတယ်။အမေရိကန်နဲ့အခြားနိုင်ငံတွေမှာရွှေပြောင်းအခြေချခွင့်ရတဲ့ကရင်ဒုက္ခသည်တွေလည်းရှိပါတယ
်။ထိုင်းနယ်စပ်မှာအခြေချနေကြတဲ့ဒုက္ခသည်တွေကလည်းသိမ့်ချီနေပါတယ်။ပြည်တွင်းမှာဖွံ့ဖြိုးတိုးတက်လာရင်ဒုက္ခသည်ပြည်တော်ပြန်နိုင်မှာမို့ပြည်တွင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုကူညီထောက်ပံ့တာဟာရေရှည်မှာအကျိုးရှိမယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကယူဆပါတယ်။ကုလသမဂ္ဂဒုက္ခသည်ရုံးဟာထိုင်းနယ်စပ်စခန်းတွေမှာရုံးခွဲတွေဖွင့်ပြီးပြည်တော်ပြောင်းရင်သူတွေကိုအခုအညီပေးနေပါလေပြည်တော်ပြန်ဒုက္ခတွေကိုကုလသမဂ္ဂရုံးကငွေချေးလဲထောက်ပံ့ပါလေဒါပေမဲ့ဒီအစီအစဉ်နဲ့ပြန်သူဟာလွန်ခဲ့တဲ့3နှစ်အတွင်းမှာ164ယောက်သာရှိပါလေ TBC နယ်စပ်ထောက်ပံ့ရေးအဖွဲ့ကတော့ KNU အပြည့်အခရက်စဲလုပ်ပြီးကတည်းကပြန်သူဦးရေ1000လောက်ရှိနေပြီလို့ဆိုပါတယ်ဒါပေမဲ့ကရင်ပြည်နယ်မှာတိုက်ပွဲလေးတွေကြိုကြာကြိုကြာဖြစ်ပွားနေစေဖြစ်ပါလေအစိုးရတာတာဥယျာဉ်လေပုံမျိုးများပြားလာပြီးမြေယာသိမ့်ပိုက်မှုတွေဖြစ်ပွားနေတုန်းပါပဲညွန်လင်းစရာလေးရှိလာတာကတော့မြန်မာနယ်စပ်ကဒုက္ခတွေတထောင်ကိုရိတ်ခါထောက်ပံ့မှုကုလသမဂ္ဂကေဆေးရေးဌာနကစီစဉ်နေတာဖြစ်ပါလေဒါပေမဲ့ထောက်ပံ့မှုလိုအပ်နေသူက36000ကျော်ရှိနေတာမို့မြန်မာထိုင်းနယ်စပ်ကခရင်ဒုက္ခတွေအခြေအနေဟာကောင်းမွန်လာစရာအလားအလားနေနေပါလေခင်ဗျာ
ဥက္ကင်ရဲ့မြန်မာရေးသုံးသက်ချက်အဖြစ်ခုတ္တကတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီတွင်ပါ English American Style ကန္တမှာယူတယ်ရတယ်လို့အဓိပ္ပာယ်ရတဲ့ get ကိုအခြေခံတဲ့ idiom အသုံးတစ်ချက်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း get cold feet
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက get get ကဖြစ်တာ cold cold ကအေးတာ feet feet ကခြေထောက်တွေဆိုတော့စစခုရဲ့ဓာတ်ရိုက်ဒီပေကတော့ခြေထောက်တွေအေးဆက်လာတာဖြစ်ပါတယ် လူတွေအနေနဲ့ထို့သဖြင့်အရေးကြီးတဲ့ကိစ္စတစ်ခုလုပ်ရတော့မယ်ဆိုရင်လုပ်ဖို့အချိန်နီးလာလေးကြောက်စိတ်တွေတန်တရားစိတ်တွေဝင်လာမှုကြောင့်ကျမတို့မြန်မာမှာခြေပြားလက်ပြားအေးလာပြီးဒူးတွေတုံလာပြီးဆိုတဲ့ဆိုရွေးတွေရှိသလို ATM ဆိုတဲ့တော်ဝိုက်အသေးပဲကလည်းအလားတူတယ်လို့ဆိုရမှာပါကို့ဘဝမှာအပြောင်းလဲဖြစ်စေမယ့်ကိစ္စရမျိုးစသဖြင့်နဲ့ပတ်သက်လို့နီးလာလေးကြောက်လာလေးတွေးလေးကြောက်လေးဖြစ်ပြီးမဝင့်မရဲဖြစ်လာတာစိတ်ပြောင်းခြင်းစိတ်ပေါက်လာတာထွက်ပြေးခြင်းစိတ်ပေါက်လာတာတည်ရပေါ်ကြောင်စိတ်ဝင်လာတာစသဖြင့်တို့ကိုဆလူလာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My best friend John's wedding is next week but I'm getting worried as he seems to be getting cold feet
ကျွန်တော်အခင်ဆုံးတငယ်ချင်း John ရဲ့မင်္ဂလာပွဲကနောက်တရင်ပါလေဒါပေမဲ့လို့လေသူကြည့်ရတာအချိန်နီးလာလေကြောက်လာနေပုံရတော့ကျွန်တော်လည်းသူ့အတွက်စိတ်ပူမိရဲ့ဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ My best friend John's wedding is next week but I'm getting worried as he seems to be getting cold feet
ခုဆက်လက်တင်ပြပေးမှာကတော့
get into hot water
ဖြစ်ပါတယ်စာလုံးပေါင်းက GET get into get into ကအထဲကိုရောက်သွားတာ HOT hotWATER, water, hot water ကရေနွေးဆိုတော့စကားစုတစ်ခုရဲ့လုံးောက်ဒေဝေကတော့ရေနွေးတဲ့ကိုရောက်သွားတာဖြစ်ပါတယ်။ရေနွေးတဲ့ကိုကြသွားတဲ့ဆိုကလေးကမလွယ်ကျော်ပြမာတာကတော့တေချတာဖြစ်ပါတယ်။ဒါကြောင့်ဒီသုံးရဲ့ idiom အဒေဝေကလူတူအနေနဲ့ဒုက္ခရောက်တာပြဿနာအကြီးအကျယ်ကြုံရတာကိုဆိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
The two brothers always get into hot water at school as they keep picking fights with other boys.
အဲ့ဒီညီကိုနှစ်ယောက်ကအကြောင်းမှာအမြဲတမ်းပြဿနာတက်တယ်။တခြားကောင်လေးတွေကသူတို့ကသွားပြီးရန်စလေးရှိတယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The two brothers always get into hot water at school as they keep picking fights with other boys.
ကုနောက်ဆုံးတင်ပြပြီးမှာကတော့
get your act together
ဖြစ်ပါတယ်စာလုံးပေါင်းက GED get ကပြုလုပ်ဖို့ YOUR your ကအသင်းရဲ့ ACT act ကအပြုမှုလုပ်ရ TOGE THER together ကအတူတကွာဆိုတော့စကုထုံရဲ့တရက်ဒီပေကတော့ကုလုပ်ရက်တွေအပြုမှုတွေကိုအတူတကွာစုထားပါပေါ့ idiom ဆိုရဲတော့ဒီပေကလည်းသိမကွာလှဘူးလို့ဆိုရမှာပါဖယိုဖယဲဗယံမရာဟူလို့ဒီလို့စီမရှိကမ်ရှိစနစ်တကျလှုပ်လိလှုပ်ထမရှိတဲ့လူတူကိုစီးနဲ့ကန်းနဲ့စနစ်တကျလှုပ်ဖို့ပြောတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is so disorganized if he wants to be successful in life he needs to get his act together
John ကတကယ်ကိုစီးပြဲကန်းပြဲစနစ်တကျကိုမရှိဘူးသူ့ဘဝမှာသူ့အနေနဲ့အောင်မြင်လို့တဲ့ဆိုရင်တော့သူလောက်တာကင်တာစနစ်တကျရှိဖို့လိုအပ်တယ်လို့ဒီပေးရပါလေ။ဥမာဝင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John is so disorganized. If he wants to be successful in life, he needs to get his act together.
ဒီသတင်းပါ get go ချိခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
get cold feet, get into hot water, get your act together.
တို့ဖြစ်ကြပါလေ။နောက်တွင်ဘာကုလိုချင်းမျိုးမှလည်းနောက်ထပ် ADM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အမေရိကန် ADM သုံးအင်္ဂလိပ်သင်ခန်းစာကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်းကပို့ချပေးနေတာဖြစ်ပါတယ်မကြာခင်မှာတော့စနေညတိုက်ရိုက်လေလိုင်းစီစဉ်ကိုနားဆင်ရမှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနမီတာ30 40 48နဲ့လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်နေတာပါ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကလည်းတင်ဆက်နေတာဖြစ်ပါတယ်။အခုတော့တရုတ်ရဲ့ဒီ TNMN အရေးခင်းနဲ့မြန်မာရှေ့လေးလုံးအရေးခင်းကနေပြီးတော့ဘယ်လိုသင်ခန်းစာတွေထုတ်ယူနိုင်မလဲဆိုတာကိုကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားတဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်နှားဆင်နိုင်ပါပြီ။
မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့တရုတ်နိုင်ငံက TNMN နဲ့မြန်မာနိုင်ငံကရှေ့လေးလုံးလှူရှာမှုတွေရဲ့အကျိုးဆက်တွေကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာရှေ့လေးလုံးအုံချောင်းမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျင်းပတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က TNMN အရေးခင်းရာဒီသတင်းပတ်ထဲမှာပဲနှစ်30ပြည့်ပါတယ်ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကြောင်းသားလူငယ်တွေဥဆောင်ခဲ့ကြတဲ့လှူရှာမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြုတ်ခွင်းတာခံရပါတယ်ဆိုတော့ဒီလှူရှာမှုတွေရဲ့လက်တွေ့မှာအခြေအနေဖြစ်သွားခဲ့သလားဒါမှမဟုတ်လေအပြောင်းလဲတွေအတွက်ဒီဇုံဒီယာတွန်းအားတွေဖြစ်ခဲ့သလားသင်ခန်းစာယူစရာဘာတွေကျန်ခဲ့တယ်လဲဆိုတာကိုဆွေးနွေးမှဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်မြန်မာအရေးအခက်အခဲပုံစံတွေဖြစ်ကြတဲ့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISP မြန်မာရဲ့ကနေဦးအောင်သူငယ်နောက်တစ်ခါတရုတ်နိုင်ငံအခြေစိုက်ဒီမြန်မာအရေးသုံးသပ်သူဖြစ်တဲ့ဒေါက်တာလှကျော်စိုးကိုဖိတ်ခေါ်ထားပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုံစံတွေဟိုဒီလှုပ်ရှားမှုနှစ်ခုရဲ့နောက်ခံအခြေအနေတွေကိုသုံးသပ်ချက်ကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီကိုအောင်သူငယ်ဆွေးနွေးပေးပါလားခင်ဗျာကိုအောင်သူငယ်ကိုယ်တိုင်လည်းဒီရှေ့လေးလုံးကာလတွေမှာဖြတ်တန်းခဲ့ပြီးတဲ့သူတယောက်အနေနဲ့ဒီတင်းကျပ်တဲ့အုပ်ချုပ်မှုတွေအောက်မှာပဲဖြစ်ခဲ့တဲ့ဒီလှုပ်ရှားမှုတွေမှာပေါ့လေနိုင်ငံတကာကနောက်ဆုံးမှာအာရုံစိုက်ခံခဲ့ရတဲ့အထိဖြစ်ခဲ့တယ်ဆိုတော့ဒီလှုပ်ရှားမှုတွေကိုအဓိကအဖြစ်ဘလို့အကြောင်းရင်းအရာတွေကစစ်ဆော်ခဲ့ရတယ်လို့ကိုအောင်သူငယ်သုံးသပ်နိုင်မလဲခင်ဗျာ
ဟုတ်ကဲ့ဟိုမြန်မာပြည်မှာတော့ကျွန်တော်တို့က1988မှာစတယ်ဆိုတော့ပို့ပြီးတော့ဟိုအစောပိုင်းဖြစ်တာပေါ့နော်ကျွန်တော်သူတစ်ဖြစ်တော့ကျွန်တော်မြင်လာတော့ကျွန်တော်တို့ဒီမှာဖြစ်ခဲ့တဲ့အထူးကြီးကြက်တဲမှုကရှင်းရတာရောကျွန်တော်တို့တိုင်းပြည်ရဲ့ကုန်ပစ္စည်းတွေရှားပါလာတယ်နောက်တစ်ခါဒီစနစ်ကြီးကအလုံးမဖြစ်ဘူးလို့သိလာတဲ့အခါကျတော့ကျွန်တော်တို့ဒီဘက်ပေါင်းစုံအခြေအနေတွေကြောင့်ဖြစ်တယ်လို့ထင်ပါတယ်ဆိုတော့တရုတ်ပြည်မှာကျတော့အခြေအနေကတမျိုးပြအဲ့တော့1900ကျွန်တော်တို့80နှောင်းပိုင်းပေါ့နော်ဒီကျွန်တော်တို့တိတ်ချောင်ဖိန်ဥဆောင်ပြီးတော့ဒီပြည်မှာပြည်ဝင်ကြောင်းလဲမှုတွေစနေပြီစတဲ့အချိန်မှာပဲဒီတရုတ်ပြည်မှာကပါဖြစ်လာလဲဆိုတော့ဒီချက်ကိုပိုပြောင်းသင့်တယ်ဆိုတော့အမြင်လည်းရှိပါတယ်နောက်တစ်ခါဒီတရုတ်နိုင်ငံကဒီခေါင်းဆောင်ကြီးခွတ်ကိုဖုံးတော့တရုတ်နိုင်ငံကဒီခေါင်းဆောင်ကြီးခွတ်ကိုဖုံးပေါ့နော်တည်ွားတဲ့ခါကျတော့သူ့ရဲ့အာဓိပတ်ကိုအကြောင်းပြုပြီးတော့ဒီလူငယ်တွေကျောင်းသားတွေကဆန္ဒပြတယ်အထူးသဖြင့်တော့ခွတ်ကိုဖုံးကဒါပြည်ရင်ပြောင်းလဲရေးရဲ့ခေါင်းဆောင်ကြီးဖြစ်သူတို့အပြစ်မှတ်ပြတာပေါ့ဆိုတော့အဲ့တော့ဒါကပြောမဆိုရင်တော့တရုတ်ပြည်မှာကတော့ဒီပြောင်းလဲမှုကတစုံတရာစနေပြီပြီးတဲ့ခါကျတော့မှကျွန်တော်တို့ဒီလိုဟိုဆန္ဒပြပွဲတွေဖြစ်လာတာပေါ့နော်အနိဂုံးချုပ်ကတော့ပြူပါတယ်ခုနလိုနှစ်ခုစလုံးကအကြမ်းဖက်ဖြုတ်ခွဲခံခဲ့ရပါတ
ယ်ဟုတ်ကဲ့ဆင်မဒေါ်လာကျော်စောခင်ဗျာအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့ဒီဟိုလှုပ်ရှားမှုနှစ်ခုစလုံးနဲ့ပတ်သက်လို့ပေါ့လေအဓိကစိတ်ဆော်ခဲ့တဲ့အကြောင်းရင်းတွေကဘာလဲလို့များဆင်မအနေနဲ့သုံးသပ်လဲခင်ဗျာ
အဓိကကတော့အခုနဟိုဥအောင်သူငိမ့်ပြောတာအဲတော်တော်ပြည့်စုံတဲ့လောက်ဖြစ်သွားပါပြီတခုပါပဲဟိုအဲ့ဒီဟိုအဲ့ဒီကျောင်းသားတွေအဓိကထားပြီးတော့ဆန္ဒပြတာဟွာကူဖုံးမဟုတ်ဘူးဟူရောက်ပန်းမှာအထွေထွေအတွင်းမှုဟူရောက်ပန်းဟူရောက်ပန်းကဟိုသူကဟိုနေပါလေအဲပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အကြီးအကျယ်ဟိုရှေ့ဆောင်ခဲ့တဲ့လူဖြစ်တော့အဲဒီတရုတ်ဒီပီကင်းတက္ကသိုလ်ကစတာပေါ့နော်အဲ့ဒီဟိုတီယာမန်စကွဲမှာသူတို့ပီကင်းတက္ကသိုလ်ကစပြီးတော့ဒီပြုပြင်ပြောင်းလဲမှုတွေကိုရပ်လိုက်မှကြောက်တာဆက်လက်ပြီးတော့လှုပ်ဆောင်မှုတစ်ဖက်ကအကြီးအကျယ်တိုက်တွန်းလာတာအဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီလိုတေးဥစိုးကပြောတာတွေကတော့ဒီလိုရှိတယ်1988ခုနှစ်မှာတိတ်လျှောက်ပင်ခုနကပြောသလိုတက်လာတဲ့အခါမှာဒီတကားဖွင့် policy ပြုပြင်ပြောင်းလဲရင်းနဲ့တကားဖွင့် policy လုပ်ရင်တကားဖွင့်လိုက်လို့ရှိရင်လေကောင်းလေတန်လဲဝင်မယ်ထို့အတူပဲအဲဘယ်လိုခေါ်မလဲချင်းလေးရင်းနေလဲဝင်မယ်ပေါ့ဗျာမကောင်းတဲ့အကျင့်တွေလဲဝင်လာမယ်ပေါ့စော်ကြီးတွေကအဲတိတ်လျှောက်ပင်ကတော့သတိပေးတာပဲ တော့လေဟိုတကယ်လို့ဖွင့်ကမဖွင့်ဘူးဆိုရင်တော့လေကောင်းလေတန်လည်းမဝင်ဘူးချင်လည်းမဝင်ဘူးပေါ့အဲ့တော့တကားဖွင့်လိုက်တယ်ဆိုတော့ तू ကအရင်နည်းတွေအရင်ရှင်နိုင်ငံကအရင်နည်းတွေနိုင်ငံကအဖွဲ့စည်းကအရင်နည်းတွေအကုန်လုံးလှိမ့်ပြီးဝင်လာတယ်လေဝင်လာပြီးတဲ့အခါမှာလူတွေလည်းအသိပညာတွေကပို့ပြီးတော့မြင်လာတာပေါ့ဗျမြင်လာတဲ့အခါမှာသူတို့တိုင်းပြည်ရဲ့ခေတ်နောက်ကျနေမှုကြီးကိုလည်းသူတို့ဘွားကနေသွားတွေ့ရလေတိုင်းပြည်ချင်းတွေကတော်တော်ကိုဆိုးနေတဲ့အချိန်ကြီးဖြစ်တော့အဲ့တော့အဲ့ဒီအချိန်မှာတရုတ်ပြည်ကွန်မြူနစ်ပါတီတွင်မှလည်းသူကဒီဟိုတမယိုးကြသမားများနဲ့ဒီပြုပြင်ပြောင်းလဲသမားများတိုက်ပွဲတွေကပြင်းထန်နေတာလည်းဖြစ်တယ်အဲ့တော့တမယိုးကြသမားတွေဆိုတာကများသောအားဖြင့်တော့သူကသူ့ရဲ့အကျိုးစီးပွားကိုကာကွယ်ကြတာဖြစ်တော့အဲ့တော့တကားဖွင့် policy အပြရမဲ့ reform သမားတွေပေါ့ပြုပြင်ပြောင်းလဲရေးသမားတွေ ਨੇ အဲ့လိုပဋိပက္ခအဖြစ်မှာဒီပြဿနာပေါ်တာပဲ
โอเคအ
ဲ့တော့ဒီပြဿနာပေါ်တဲ့အခါမှာအစိုးပိုင်းမှာအစိုးရကိုယ်တိုင်ကလည်းဒီဟိုသူတို့ရဲ့အားနည်းချက်တွေသူတို့မြင်ပြီးပြင်မှုလဲဟိုအပြန်အလှန်ဆွေးနွေးနေတော့မှာပဲကတိအစိုးရအပြောပေါ့အဲပြောကားတွေဝင်လာတယ်ပြောကားတွေဝင်လာတာဥပမာအားဖြင့် Tiananmen Square ကြီးကိုအမေရိကန်ဟို liberty ရုပ်ထုကြီးလိုဟာမျိုးတယ်လာတာ။နောက်ဥက္ကရာမော်ရဲ့ရုပ်ပုံကြီးကိုဖျက်ဆီးပြတ်တာဒါမျိုးတွေပေါ့ဗျာ။အဲ့တော့ပြည်သူလူထုကလည်းပိတ်မထောက်ခံတော့ဘူးဖြစ်သွားတာမှဖြိုခင်းခဲ့ရတာလွဲသွားတာပေါ့
။ဟုတ်ကဲ့။ဟိုနောက်တစ်ခုကလည်းဟိုမြန်မာနိုင်ငံနဲ့နည်းနည်းလေးအခြေအနေကကွာခြားတယ်လို့ထင်ပါတယ်။သူကဖြစ်တာဟိုဘေကျင်းမှာပဲဖြစ်တယ်ဆိုတော့ဟိုလူရန်စားတစ်ခုနောက်ဒေသတစ်ခုမှာအကန့်အသတ်နဲ့ဖြစ်တယ်လို့မျိုးဖြစ်နေတယ်လို့တင်ပါတယ်မြန်မာနိုင်ငံအခြေအနေကြတော့တနင်္ဂနွေတိုင်းတာလဲပါလာကြတယ်လှောက်ရှားမှုဆိုတော့လှောက်ရှားမှုအတွင်တနင်္ဂနွေလဲနည်းနည်းတော့ကွဲနေတူပါတယ်ဒေါက်တာလက်ကျော်စောခင်ဗျနောက်ဆီယမ်မဒီဆက်စောကထောက်ပြသွားတဲ့တစ်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံဘက်မှာကြုံရရနဲ့ပတ်သက်လို့ကိုအောင်သူငင်းကိုကျွန်တော်ဆွေးနွေးကြည့်နေတယ်ကျွန်တော်တခြားမဟုတ်ပါဘူးဒီအာဏာပိုင်တွေဘက်ကတော့ဒီလှောက်ရှားမှုကိုဟိုခြေမုံလဲခြေမုံနေတယ်ဟိုတစ်ချိန်တည်းမှာပဲသူတို့ပြောတာတော့ဒါတိုင်းပြည်တွေအကျိုးမရှိတဲ့လှောက်ရှားမှုဒါစုပမှုတွေဖြစ်နေလဲသဘောထားတာဟိုအဲ့လိုကပုံကိုရအခုချိန်ဒီလဲဒီတိုင်းသဘောထားနေတော့မှာပဲဆိုတော့တချို့ပေါ်လေဒီလိုသူတို့ပြောတယ်လို့မျိုးတိုင်းပြည်ကိုဟိုမှာဖျော်ဖျက်ဖြစ်မှာဟိုထိခိုက်မှာပေါ်လေတည်ငြိမ်မှုတွေကိုဟိုထိခိုက်လာမှာကိုစိုးရိမ်စရာအကြောင်းရင်းတွေရောတကယ်ပဲရှိခဲ့သလားကိုအောင်မြင
်ဟုတ်ကဲ့ခင်ဗျာဟိုအခုချိန်မှာတော့ကျွန်တော်တို့ဒီအရင်ဗိုလ်ချုပ်ကြီးဟောင်းလို့မဲ့လည်းပြန်ပြီးတော့မိတ်ဆွေပြန်တွေ့တာပေါ့နော်တွေ့တဲ့ခါကျတော့သဘောမတူတဲ့ကိစ္စတွေအများကြီးရှိပါတယ်ဆိုတော့သူတို့ကတော့ဒါမင်းမဲစရာယူမြင်တဲ့ခါလည်းရှိရဲ့တိုင်းယူကိုကိုယ်သွားနိုင်တယ်လို့ဟိုသုံးသပ်တာတွေလည်းရှိရဲ့ဆိုတော့ဒါမဲ့အဲ့ဒီချိန်တော့ကျွန်တော်တို့အမြင်မှာကျတော့ကျွန်တော်တို့ကဟိုကြောင်းလာဘွားလုံးဝနိုင်ငံကြီးလက်ကျင်းပြီးတော့ဟိုအဖြူရောင်ပေါ့နော်ဆိုတော့ဒီလိုသဘောနဲ့ပဲကျွန်တော်တို့မကျေနပ်မှုကိုဟိုအခြေခံစလုပ်ရှားကြတဲ့သဘောပါပဲဆိုတော့အဲ့တော့ဟိုမတူတဲ့အမြင်တွေကတော့နှစ်ဖက်ရှိတယ်ဆိုတာလက်ခံပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်အမြင်ကတော့ဟိုအခုချိန်မှာတော့ဒါနှစ်30လဲကြာခဲ့ပြီဆိုတဲ့အနေထားမှာတင်ကားကထုတ်ဖို့လည်းလိုတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ကပြည်ပကြီးကိုပြစ်ဖို့နေတာမဟုတ်တော့ဘဲနဲ့ဆိုတော့ဒီအခြေအနေပေါ်မှာကျွန်တော်တို့ဒီတဲ့အနာဂတ်ကိုပိုကောင်းအောင်ဘယ်လိုသွားမလဲဆိုတာစဉ်းစားကြဖို့လည်းလိုတယ်ထင်ပါတယ်
ဟုတ်ကဲ့ကောင်းငင်းဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အရင်ဆုံးစာတော်ကတော့ကိုဝနအိမ်ဆိုတဲ့ပုဂ္ဂိုလ်ပါသူကတော့စာတော်လေးရှိပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
တရုတ်နိုင်ငံ TNMN အရေးခေနှစ်30ပြည့်နဲ့မြန်မာနိုင်ငံရဲ့1988ဒီမိုကရေစီအောင်ကြမှုနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားမှုတွေဟာသမိုင်းထဲမှာပဲပတ်သက်ထင်ထားယုံလားနိုင်ငံရေးရည်စည်းကြောင်းအရွေးတစ်ခုများဖြစ်ခဲ့သလားဆိုတာကိုဆွေးနွေးကြပါတယ်။အထူးသဖြင့်ကတော့မြန်မာနိုင်ငံရဲ့ရှစ်လေးလုံးအရေးတော်ပုံနဲ့ဆက်ဆက်ပြီးတော့ခေတ်ဆက်ဆက်ပါဝင်လှုပ်ရှားခဲ့တဲ့ចောင်းသားလှုပ်ရှားမှုတွေဆန္ဒထုတ်ဖော်ပွဲတွေဟာသမိုင်းဆံမျက်နှာပေါ်တွေမှာမကဘဲနဲ့ကျွန်တော်တို့ရဲ့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြောင်းလဲမှုအဆင့်တိုင်းကိုရိုက်ခတ်မှုရှိတယ်လို့မြင်မိပါတယ်။ဒီ1988လှုပ်ရှားမှုဟာမြန်မာနိုင်ငံရဲ့ဒီလိုနည်းနဲ့မှမပြောရင်ကဘာကတိဖို့နှောက်နှေးနိုင်တဲ့ပြည်တွင်းအခြေအနေကိုနိုင်ငံတကာကနေသိအောင်ပြသနိုင်ခဲ့တဲ့အတွက်နိုင်ငံတကာရဲ့ဖိအားပေးမှုတိုးတက်တိုးလာပြီးတော့စစ်အစိုးရကိုအထီးသာစီခဲ့ပါတယ်။ပို့ပြီးတော့ရေးပါတာကတော့စစ်အစိုးရရဲ့ဖုံးဖိထားတဲ့လုပ်ရက်တွေကိုအသက်ပေါင်းများစွာစတင်ခံပြီးတော့ဖော်ထုတ်ခဲ့တာကြောင့်အဲ့ဒီမတိုင်ခင်အချိန်အထိကောင်းနေခဲ့တဲ့ဥနေဝင်းတဲ့အမေရိကန်ဆက်ဆံရေးအချို့အကွေတစ်ခုဖြစ်သွားခဲ့တယ်လို့မြင်မိပါတယ်။စစ်ဆိုးရရဲ့လူရက်တွေကိုဖြစ်ရတစ်ခုချင်းစီထောက်ပြပြောဆိုရင်တောင်ပေါ်လွင်ပြပြမှုမလွယ်ကူတဲ့အခြေအနေမှာဒီလိုမျိုးယဟန်ရှင်လူចောင်းသားပြည်သူတွေရဲ့ဆွတ်လွတ်အနေနာခံလှုပ်ရှားမှုဟာစစ်ဆိုးရရဲ့ပြည်တွင်းအုပ်ချုပ်မှုပုံစံနဲ့နိုင်ငံတကာပေါ်မှာတလွဲဝါဒဖြန့်ချီမှုကိုကောင်းကောင်းကြီးမိမောင်းထိုးပြနိုင်ခဲ့ပါတယ်။ဒါကြောင့်အခုလိုမျိုးចောင်းသားလှုပ်ရှားမှုလူထုလှုပ်ရှားမှုရဲ့ကြက်ကို shop ပေါ်ပြီးတော့မတွက်သင့်ဘူးဆိုတာတမိုင်းကတက်သေးပြပြီးသားဖြစ်ပါတယ်လို့ယုံကြည်ပါတယ်1988ခုနှစ်နောက်ပိုင်းကနေစလို့နိုင်ငံတကာရဲ့စာမျက်နှာမှာစစ်အစိုးရအနေနဲ့အထည်နာလာခဲ့တယ်ဆိုတာကတော့စစ်အုပ်ချုပ်မှုရဲ့ရိုက်ခတ်မှုခံလိုက်ရတဲ့အကျိုးပြပြခဲ့ရတဲ့60ခုနှစ်မျိုးဆက်တဲ့လူငယ်တွေကိုကြည့်ုံနဲ့သိနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့တို့ရဲ့အတွေ့အခေါ်ပညာရေးရေးချိန်နိုင်ငံရေးရေးချိန်တွေဟာကူညီသူမဲ့နိုင်ငံတကာနဲ့ဆက်ဆံကွေးမဲ့ဖြစ်စည်းခံလိုက်ရလို့ပါပဲ။နောက်တစ်ခုကတော့2000ခုရွှေဝါရောက်ဒေါ်လာရေးပဲဖြစ်ပါတယ်။ခင်မီနီးပညာနဲ့သတင်းအချက်လက်အကူအညီနဲ့ဒီဒီဂျိလှုပ်ရှားမှုကတော့စက္ကန့်နဲ့အမျှအွန်လိုင်းပေါ်ရောက်နေတဲ့အချက်ပါပြီးတော့ဒီဂျိဟာအဓိက mainstream ဘာသာရေးဖြစ်တဲ့ဗုဒ္ဓဘာသာကိုစစ်ဆိုးရအနေနဲ့စိတ်ခေါ်ရတဲ့အချက်လည်းဖြစ်နေပါတယ်ပြောင်းလဲလာတဲ့ဒီပညာရဲ့အထောက်အကူနဲ့ဒီဂျိဟာပိုကြီးမလာရင်စစ်ဆိုးရအနေနဲ့စိတ်ရေးလည်ရင်နိုင်ငံရေးကနေထွက်ခွာသွားဖို့ခက်ပါတယ်ဒီဂျိမှာတော့ကမ္ဘာအတိုင်းဝိုင်းဟာ88ထပ်ပို့ပြီးအလွဲတကူဂရုစိုက်ပြီးသွားစေပါတယ်ဒါရီရဲ့အကျိုးဆက်ဟာအနည်းဆုံး1008ဖွဲ့စည်းပုံနောက် 2017 မှာပြောင်းလဲလာတဲ့နိုင်ငံရေးရလဒ်တွေကိုတစုံတရာလွှတ်မိုးခဲ့တယ်ဆိုတာယုံမှတန်တရာမရှိပါဘူးပြောင်းလဲမှုတွေဟာအခြေခံအကြောင်းရင်းတစ်ခုတည်းကြောင့်ဖြစ်ပေါ်လာတာမဟုတ်ဘဲနဲ့အကြောင်းရင်းတွေပေါင်းစုံပြီးသားဖြစ်ပေါ်တာကြောင့်ဒီလိုလှုပ်ရှားမှုတိုင်းရဲ့အားကိုရှော့မတွက်သင့်ဘူးလို့ပြောပြပါတယ
်ဟုတ်ကဲ့ကျေးဇူးပါနောက်ကျွန်တော်ဒီမှာဆွနွေးနေတဲ့အချိန်မှာဒီ Facebook ကနေတိုက်ရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လဲတွေ့ပါတယ်ဟူတူးဆိုတဲ့အကောင့်ပါရှင်ကသူကမြန်မာနိုင်ငံကအာဏာရှင်များကတဲ့ကိုကျိုးပဲရှာတယ်ပြည်သူတွေဘာမှမလုပ်လို့ဆန္ဒပြကြတာပေါ့တဲ့ဆန္ဒပြရတာလဲအတိတ်ပဲတော့နည်းနည်းရှိခဲ့ပါတယ်ဆိုပြီးသူကမှတ်ချက်ပေးပါတယ်ဆိုတော့ကျွန်တော်ဒီဆော့ဆော့ဆွနွေးသွားတဲ့ဒေါက်တာရှင်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးဆွနွေးနေတာကတော့ဒီဆန္ဒပြလှုပ်ရှားမှုတွေရဲ့နောက်ဆက်တွဲအကျိုးဆက်တွေပေါ့နော်ဆိုတော့ဒီလှုပ်ရှားမှုတွေကိုနှိမ်နှင်းခဲ့တဲ့ပုံမှာဒီနိုင်ငံတကာအတိုင်းဝန်းကတော့ဟိုနှစ်နိုင်ငံစလုံးကိုဖိနှိပ်တဲ့အစိုးရတွေဆိုပြီးတော့အမြင်တွေရှိသွားပါတယ်ဒီအမေရိကန်တို့ဘာလို့ဆိုရင်လဲပိတ်ဆို့တန်ခတ်တာမျိုးတွေတော့ရှိခဲ့ပါတယ်ဆိုတော့ဟိုကိုအောင်သူညင်းအရင်ဆွနွေးပြပါလားခင်ဗျဒီလှုပ်ရှားမှုတွေကြောင့်နောက်ဆက်တွဲအနေနဲ့ပေါ့လေထင်သာမြင်သာအကျိုးဆက်တွေဖြစ်နေရောဘာတွေများရှိခဲ့တယ်လဲကိုအောင်သူညင
်းဟုတ်ကဲ့ဟိုကျွန်တော်တို့ပထမဦးဆုံးကဆန္ဒပြကြတာကကျွန်တော်တိုင်းပြည်ကတကားပိတ်ထားတဲ့အခါကျတော့တကားဖွင့်မှာဆိုပြီးတော့ဟိုဆန္ဒပြတာပေါ့နော်ကျွန်တော်လွတ်လပ်ခွင့်တွေကျွန်တော်ဒီမိုကရေစီအခွင့်အရေးတွေလိုချင်တယ်လေဆိုတော့ဒါပေမဲ့ဘာဖြစ်သွားလဲဆိုတဲ့အခါကျတော့အဲ့တော့အာဏာသိမ်းပြီးတဲ့အခါမှာဒီအနောက်နိုင်ငံတွေကလည်းစီးပွားရေးပိတ်ဆို့တယ်ကျွန်တော်တို့လှုပ်ရှားတဲ့လူတွေကလည်းပြန်တောင်းတော့ပြောင်းပြန်ပြန်ဖြစ်သွားတယ်ဒီနိုင်ငံကိုတကားပိတ်ပါဆေးဆူရမလို့တကားပိတ်ပါဆိုတဲ့အာမျိုးပြန်ဖြစ်သွားတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်ချင်တဲ့တစ်ခါကဝန်းနေစရာကောင်းလည်းဖြစ်ပါတယ်ဆိုတော့တရုတ်ပြည်မှာလည်းအလားတူပဲဒီခုနတီယန်အမင်ကိစ္စတွေဖြစ်ပြီးတဲ့အခါဖိအားပေးပါတယ်ဆိုတော့တရုတ်ပြည်ကတော့အင်အားကြီးနိုင်ငံဖြစ်တော့အများကြီးဟိုခံစားတာပေါ့နော်ကျွန်တော်တို့ကတော့ဒီဖိတဲ့နိုင်ငံဖြစ်တဲ့အခါကျတော့ဒီပိတ်ဆို့မှုတွေကပိုခံရတယ်ဆိုတော့နောက်တစ်ခါကျတော့လည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လမ်းကြောင်းတလွဲထွက်သွားတာပေါ့နော်စေစုကကိုယ်တိုင်ကလည်းခုနပြောတဲ့ဟိုတိုင်းပြည်ဖွံ့ဖြိုးရေးတက်ဆိုင်သူ့ရဲ့ဟိုအာဏာတည်မြဲရေးခိုင်မြဲရေးပေါ့နော်ဒီဘက်ကိုပိုဆွားသလိုဖြစ်သွားပါတယ်
โอเคကျေးဇူးပါဆီမဒေါ်လာကျော်စောအမြင်ရောခင်ဗျကျွန်တော်တို့ဒီလှုပ်ရှားမှုတွေကြောင့်ထင်သာမြင်သာပေါ့လေနောက်ဆက်တွဲအကျိုးဆက်တွေဖြစ်နေဘာတွေများတွေးမိလဲဆီမ
ဟုတ်အဲ့ဒီမိကုံးကိုမဖြေခင်အခုနဟိုကိုအောင်လွင်ဦးပြောသွားတဲ့ဟိုပီကင်းထီယမ်းအရေးခင်းကပီကင်းမျိုးတွေမဲ့ဟိုဒေသကွက်ကွက်ကလေးမှာပဲဖြစ်တယ်ဆိုတာမဟုတ်ဘူးဗျတပြည်လုံးဖြစ်တာတချို့နေရာတွေမှာလည်းတော်တော်များများဖြစ်တယ်ဒါပေမဲ့ပီကင်းလောက်မကြီးကျယ်တာစားဟိုင်မှာလည်းဒီလိုပဲဖြစ်တယ
်စ
ားအရာဖြေရှင်းတဲ့အခါမှာဒီပီကင်းလိုဟိုဘယ်လိုခေါ်မလဲအကျန်းဖက်မဖြေရှင်းမဲနဲ့အဲចောင်းသားတွေနဲ့အုပ်ချုပ်တဲ့လူတန်းစားနဲ့အပြန်အလှန်ဆွေးနွေးပြီးအပြန်အလှန်ဖြေရှင်းပြီးပြည်ပြည်လဲလဲဖြစ်သွားတာဒါကြောင့်မလို့စဟိုင်ကအဲဒုံကအုပ်ချုပ်နေတဲ့ကျန်းစစ်မင်းတို့ကျူရုံကြီးတို့ကနောက်ပိုင်းမှာဘဟုကခေါ်ပြီးတာဝန်ပေးခြင်းခံရတာပဲနော်အဲ့တော့အဲ့ဒါတခုနောက်တစ်ခုကခုနခင်ဗျားပြောမေးတဲ့မိကုံကိုကျွန်မဖြေရတယ်အဲ့တော့ဖြူဖြိုခွဲတဲ့ဆန့်ကျင်ခြင်းခံရတဲ့အစိုးရချင်းရဲ့စေတနာမတူတာဗျအဲ့တော့ခွန်င်းကတော့ကျမတို့ဗမာအစိုးရကတော့ပြည်တဲ့အတိုင်းပဲစစ်အစိုးရရဲရဲစစ်စစ်နောက်မလုံနိုင်အောင်ကိုဟိုချပလိုက်တာပြီးတော့ပို့ပြီးဆိုတာကဒီចောင်းသားတွေကိုတခါတည်းကွဲပြားသွားအောင်အဲအနာဂတ်ကြီးတစ်ခုလုံးပြတ်သွားအောင်လုပ်ပလိုက်တာတရုတ်ကတော့ तू ဟိုသူ့ရဲ့ तू မှားတဲ့ဟာတွေကိုလည်း तू ကသိရပြင်းတယ်အဓိကတရုတ်ကွန်မြူနစ်ပါတီဒီတရုတ်အစိုးရရဲ့အားကောင်းချက်က तू က तू မှားပြီဆိုရင် तू ပြင်းတာပဲအဲ့တော့ဒီចောင်းသားတွေတချို့ကတကယ်ကိုစေနာမှန်နဲ့ထောက်ပြတယ်ဆိုတာ तू လက်ခံတယ် ဒါကြောင့်မလို့တချို့ကျောင်းသားတွေထောက်ပြတဲ့အချက်တွေပါတယ်နဲ့အကုန်လုံးတစ်ပြေးပြေးအဲတုန်းကဒီ89လို့ပါလို့ဆိုတာရင်းကျေးမှုတော်လှန်ရေးပြီးခါစားဖြစ်တော့တရုတ်ပြည်မှာကစီးပွားရေးကလည်းအရန်ကြရတယ်ဒီတရားဥပဒေအရဒီအကုန်လုံးသိပ်ပြီးရှုပ်ထွေးပြီးဖြစ်နေတဲ့အချိန်စီးပွားရေးကိုမနှဲပြန်တက်အောင်လုပ်နေရတဲ့အချိန်ဖြစ်တော့သူတို့ကဒီဟာတွေကစနစ်မကျဘူးပေါ့အဲ့တော့ပြည်သူလူထုပို့ပြီးတော့ခင်းပြူအောင်အဲရှင်းရှင်းပြောရရင်မြတ်တရုတ်ကွန်မြူနစ်ပါတီသူတရားဝင်သူအုပ်ချုပ်နေတာကိုပြည်သူလူထုလက်ခံလာအောင်သူကပြည်သူလူထုကြိုက်တဲ့လမ်းစဉ်တွေကိုသူကတဖြည်းဖြည်းချတယ်ပြည်သူအထူးသဖြင့်ပြည်သူလူထုနေထိုင်မှုဘဝကောင်းလာစေရည်ပညာရေးမှာလည်းတက်နိုင်သမျှဒန်းတူဖြည်းကျမရေးဘာရေးအဲ့လိုဟာမျိုးတွေပေါ့ပြည်သူတွေကဒီဒန်းတူညီမျှတယ်ဆိုတာခံရမှသူကစိတ်အေးချမ်းသာတာကိုအဲ့တော့နေရေးဆိုင်ရေးစားရေးတောင်ရေးရစားဘက်ဆောင်ကသူကဖွံ့ဖြိုးတိုးတက်ရေးကိုတဖြည်းဖြည်းတဖြည်းဖြည်းလှုပ်လာတဲ့အခါမှာသူကပုံငင်လာတာပေါ့ပို့ပြီးတကားဝင်ပြူသွားတာပေါ့ပို့ပြီးတော့တကားဝင် policy ကိုလည်းသူကခိုင်ခိုင်မာမာလှုပ်လိုက်နိုင်တယ်အဲ့ဒီကနေရလာတဲ့အကူအညီတွေအားလုံးကိုလည်းသူကပြည်သူလူထုအကျိုးပေါ်မှာသူကပုံပြီးတော့သုံးလိုက်နိုင်တယ်ဒါကြောင့်မလို့တရုတ်ကအဲဒီဟိုနေ့ကဗာလဲဒီဒီအမေအရေးခင်းကပေးလိုက်တဲ့ဟိုနေ့ကဒီအစိုးရအတွက်ပြုပြင်ပြောင်းလဲဖို့အတွက်ပိုပြီးတွတ်တွတ်လဲ့လဲ့လုပ်ဖို့ဖြစ်သွားတယ်။ဗမာပြည်ကရှစ်လေးလုံးအရေးခင်းရတယ်။ကျမကတော့ဒါကိုဆုံးရှုံးတယ်လို့တခါမှမထင်ဘူး။ဒါဟာဗမာပြည်သူလူတို့ခုနကဟိုစာမပါသလိုပဲ။တဖြည်းဖြည်းတဖြည်းဖြည်းတဆင့်ပြီးတဆင့်ဟိုဒီဆရာနာရှင်စနစ်တိုက်ဖြည့်ရေးတိုက်ပွဲတွေဒီလိုင်းတွေကိုတဖြည်းဖြည်းမြင့်အောင်မြင့်ပေးခဲ့တဲ့ကိစ္စပဲ။ခင်ဗျာရှစ်လေးလုံးကြောင့်မဆလာကြီးပြုပွဲသွားတာပေးတာမှမဟုတ်တဲ့ဟာ။အဲ့ဒါကြောင့်မလို့ခုနောက်ကဟိုစာထဲမှာလည်း2000ခုငံကအရေးချင်းကြီးอ่ะဒါရေဝေကုန်းနာမယ်ဒါအဆုံးဖြတ်ပေးလိုက်တာပဲစစ်တပ်ကလည်းသူ့အနေနဲ့ကဒီတိုင်းဆက်တတ်သွားလို့မဖြစ်ဘူးဆိုတာဆုံးဖြတ်ချက်ကြသွားတယ်လို့ပဲပြည်သူလူထုကလည်းငါတို့ဘတော်မှငုံမခံတော့ဘူးဆိုတော့ဆုံးဖြတ်ချက်ကြသွားတာဒါကြောင့်မလို့2008ဖွဲ့စည်းပုံလို့ဘာလို့ဖြစ်လာပြီးတော့စစ်တပ်ကနည်းနည်းနောက်ဆုံးမယ်ဆိုတော့ခုနင်းပေါ်ရောက်လာတာပဲအဲ့တော့ဘဲတော်လှန်ရေးပဲဖြစ်ဖြစ်ဘဲလှုပ်ရှားမှုပဲဖြစ်ဖြစ်ဘတော်မှအချီးနီးမဖြစ်ဘူးသူဟာအရေးအတွက်တည်းရတဖြည်းဖြည်းပုံပေးလာတာပဲဖြစ်တယ်တရုတ်ပြည်အတွက်လည်းဒီလိုတကားဖွင့် policy ပြုပြင်ပြောင်းလဲရေး policy ပို့မှုအောင်မြင်မှုအတွက်တွန်းအားပေးသလိုဗမာပြည်အတွက်လည်းဒီစစ်တပ်အနေနဲ့နောက်ဆုတ်ပွားအောင်အများကြီးတွန်းအားပေးခဲ့တာဖြစ်တယ်
ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတစ်စောင်လည်းရှင်းနေပါသေးတယ်ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပါဦးခင်ဗျာ
ပြုံးနေမြန်မာចောင်းသားတွေရဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်လှုပ်ရှားပုံချင်းရောအာဏာပိုင်တွေဘက်ကနှိမ်နှင်းပုံချင်းတွေပါတူညီနေပေမဲ့မြန်မာနိုင်ငံမှာမဆလာတပါတီအစိအာဏာရှင်စနစ်နဲ့နာဝတနာအဖအစိအာဏာရှင်အစိုးရတွေကိုဖြိုချနိုင်ခဲ့ပေမဲ့တရုတ်ပြည်မှာတော့ကွန်မြူနစ်ပါတီကိုမဖြိုလဲနိုင်ခဲ့ကြပါဘူးလက်ရှိအုပ်ချုပ်ရေးအာဏာအပြည့်အဝမရရှိသည့်တိုင်ပြည်သူအစိုးရတရက်ကိုရွေးချယ်တင်မြှောက်နိုင်ခဲ့ခြင်းဒီမိုကရေစီခီးကျန်းကိုရှောက်လန်းနိုင်ခဲ့ခြင်းနဲ့အမေစုနဲ့တကွထင်ရှားတက်ကြွတဲ့ဒီမိုကရေစီခေါင်းဆောင်ကောင်းတွေထွက်ပေါ်လာတဲ့အတွက်အချီးနှီးမဖြစ်ခဲ့ဘူးလို့ယုံကြည်မိပါတယ်။အထူးသဖြင့်ပြည်သူတွေယုံကြည်အားကိုးရတဲ့ NLD ပါတီကြီးပေါ်ထွက်လာသလိုပြည်သူတွေရဲ့နိုင်ငံရေးမျက်စိပုံမပွင့်လာပြီးဆရာနာရှင်တွေရဲ့ဝါဒဖြန့်လက်ပတ်မှုမျိုးစုံကိုရှောင်ခွင်းလာနိုင်ကြပါတယ်။နောက်ပြည်မှာဒီမိုကရေစီရေးလှုပ်ရှားမှုတွေအပေါ်ကုလအပါအဝင်နိုင်ငံကအတိုင်းဝိုင်းနဲ့သတင်းမီဒီယာတွေကစစ်ကောင်းဆောင်တွေအပေါ်အဆက်မပြတ်ဖိအားပေးနိုင်ထုတ်လွှင့်ပေးနိုင်ကြတဲ့အတွက်ပြည်သူတွေရဲ့ပူပေါင်းပါဝင်လို့တဲ့စိတ်ဓာတ်တွေမြင့်တက်လာခဲ့တာကြောင့်အမျိုးသားရေးလှုပ်ရှားမှုအသွင်ပြောင်းလဲသွားခဲ့ပြီးတော့ဒီမိုကရေစီစနစ်ကိုပုံဖော်နိုင်ခဲ့တာဟာចောင်းသားလှုပ်ရှားမှုတွေရဲ့နှွန်အားတွေပဲလို့ယူဆမိပါတယ်။ဒါပေမဲ့ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းကမြန်မာစစ်ကောင်းဆောင်တွေကိုအရေးယူတဲ့ပုံစံမျိုးတက်ကြွလှုပ်ရှားသူတွေကိုကူညီတဲ့ပုံစံမျိုးတရုတ်ဆိုးရရဲ့တက်ကြွလှုပ်ရှားသူတွေကိုလုံးလို့မရတာကတော့တရုတ်ကအင်အားကြီးနိုင်ငံဖြစ်နေ ਉ မကဗီဒီယိုအာနာကိုပိုင်ဆိုင်ထားတဲ့အပြင်တကဘာလုံးကတရုတ်နဲ့စီးပွားရေးနိုင်ငံရေးစီးရေးစသဖြင့်ကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေရပ်တန့်လို့မရနိုင်တဲ့အာသာချက်တွေကြောင်းလို့ပဲယူဆမိပါတယ်
။ဟုတ်ကဲ့ဒီမောင်တသနာရဲ့အမြင်ကတော့ဆော့ဆော့ကိုယ်သူငယ်ထောက်ပြတဲ့အချက်နဲ့လည်းနည်းနည်းဆင်ပါတယ်။နောက်စာတစ်စာကတော့ဒီတကုံမျိုးသူကဥလာထုံးရဲ့စာပါမဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ။
တီအန်ဒဘီရေပြည်ရဲ့ရေခေကရှစ်လေးလုံးနောက်တနစ်ဒီပါမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့တတိုင်းတပြည်လုံးလှဲနေလေအောင်ပြင်းဆောင်မကြံပြည်သူတွေပါဝင်ခဲ့တဲ့ရှစ်လေးလုံးမှာတော့ကြောက်သားပြည်သူရဟတ်ရှင်လူထောက်တဲ့ချီပြီးတော့တည်ဆုံခဲ့ရပါတယ်။အလဲတဲ့ကြောက်သားကလေးလေးတွေပါတည်ဆုံခဲ့တာပါ။တီအန်ဒဘီရေပြည်ရဲ့ရေခေနဲ့ရှစ်လေးလုံးအုံကြွားမှုတစ်ခုစလုံးဟာအဟောတိကံဖြစ်အပြားရှုခဲ့ရပေမဲ့မြန်မာပါတော့ဖွဲ့စည်းပုံပြောင်းသွားတယ်။ ရွေးကောက်ပွဲတွေပေါ်လာတယ်။အယက်သားဆိုရဆိုပြီးပေါ်လာတယ်ဆိုတာတွေကတိုးတက်ပြီးတော့ကြီးမားတဲ့ပြောင်းလဲမှုလို့ပြောချင်လဲပြောလို့ရပါတယ်။ဒါပေမဲ့လို့အခု32နှစ်ကြာလာပြီးတော့လက်တွေရလက်တွေကိုကြည့်မယ်ဆိုရင်တော့အတိကအရေးခံနိုင်ငံရေးပြဿနာဖြစ်တဲ့ဆီယာနာရှင်စနစ်အခြေခံအရေးပြစ်တွေကိုဖြေရှင်းဖယ်ရှားနိုင်ရေလုံးဝမရှိတာတော့တွေ့ရပါပြီ26နှစ်ကြာဆင်အာနာရှင်စနစ်ကိုစန့်ကျင်အောင်ကြွဆန္ဒပြအရေးခေတ်ဟာကျောင်းသားတွေအဓိကဥဆောင်ခဲ့ပေမဲ့လို့လိုအပ်ချက်ဖြစ်တဲ့နိုင်ငံရေးဥဆောင်မှုပေးနိုင်တဲ့နိုင်ငံရေးပါတီမရှိတော့တယ်လို့ထင်ရှားတဲ့နိုင်ငံရေးသမားတွေဟာလည်းစီလုံးကြီးကျစွာနဲ့ခေါင်းဆောင်မှုမပေးနိုင်တာကိုဝန်တဲ့စရာတွေ့ခဲ့ရပါတယ်အသေးပြောက်ကြီးမားပြီးတော့လှဲတယ်လှေအောင်မြေးဆောင်ပကြံပြည်သူအားလုံးပါဝင်တဲ့အရေးတော်ပုံကြီးကလူငယ်လူလက်ခေါင်းဆောင်တစ်တီမွေးထုတ်ပေးနိုင်ခြင်းမရှိသလိုဒီလှုပ်ရှားမှုကြီးကြောင့်ပေါ်ပေါက်လာတဲ့အမျိုးသားကောင်စီ NCGUB NCUB အဝေးရောက်အစိုးရနဲ့ကျောင်းသားတပ်မတော် ABSDF စားတဲ့အဖွဲ့အစည်းတွေကွဲပြောက်သွားသလိုခေါင်းဆောင်တွေဟာလည်းထင်ရှားပေါ်ထွက်လာခြင်းပဲရှိတော့တာပါနိုင်ငံရေးလှုပ်တက်ကြွလှုပ်ရှားတဲ့နိုင်ငံရေးသမားတွေထက်ပညာရှင်လိုလိုကျွမ်းကျေသူလိုလိုတုံးသက်သူတွေများလာတာကိုလည်းတွေ့ရတာပါကျွန်တော်သက်88နှစ်ပါကျွန်တော်ဘဝနဲ့အမျှကြုံတွေ့ဖြတ်သန်းမှုအရာကတော့အ ਨੇ ဆုံးရင်းရင်းရေးဆိုတာကိုတော့မြင်တွေ့ရမယ်မထင်ပါဘူးဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးလာထွန်းစာတော့ဒီပေးဆက်ရတဲ့လောက်ဒီရလက်မမြင်ရတဲ့ပေါ်မှာသူစိတ်ပြက်နေပုံရပါတယ်။ဆိုတော့ကိုအောင်သူငယ်ကြီးကျွန်တော်တို့အခုဆိုရင်30လက်ရှိလာပြီပေါ့နော်ဒီလိုဟိုလှုပ်ရှားမှုမှာဟိုတကယ်တမ်းကျတော့အဲ့ဒီတော့မျောလင်းထားတာဖြစ်မလာဘူးဆိုတော့သိကြပါတယ်။ဆိုတော့ဒီလိုလူတို့အုံကြွမှုမျိုးတွေကဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ပေါ့လေဟိုလက်တွေ့အခြေအနေတွေကအလုတ်ဖြစ်တဲ့လှုပ်ရှားမှုတွေလိုများယူဆတာတကယ်လို့များပေါ့လေနောက်တစ်ချိန်မှာဒီလိုမျိုးသာကြုံရမယ်ဟိုဆိုလို့ရှိရင်ဘယ်လိုမျိုးလှုပ်တင်နေဆိုတဲ့အတွေးမျိုးကောင်းသူငယ်ပေါ်မိလဲ
ဟုတ်ကဲ့ဟိုကျွန်တော်ကတော့မြင်တာပေါ့နော်ဆိုတော့ဒီတိုင်းဒီမှာအခက်ခဲအကျက်သေးကြီးတွေကြုံလာရင်တော့လူလူအောင်ကြွမှုတွေကတော့မလွှဲမလျှောက်သာဖြစ်လာတတ်တာမျိုးရှိမယ်လို့ထင်ပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်သင်္ကန်းစာထုတ်ချင်တဲ့တစ်ချက်ကတော့တရုတ်နိုင်ငံမှာကျတော့ဒီခေါင်းဆောင်မှုကဟိုအရေးကြီးတယ်လို့ကျွန်တော်သုံးသပ်တယ်သူတို့ကကျတော့ဒီလောက်အကျက်သေးကြီးဖြစ်နေတဲ့ဂျာထဲမှာတို့နောက်ပြန်ဆုတ်သွားမယ်ဆိုပြီးတော့ဒီလိုမစင်စားဘူးပေါ့နော်အဲ့တော့တရုတ်ခေါင်းဆောင်မှုကသူကကဲဒီလောက်အကျက်သေးရတော့ပြည်ရင်ကြောင်းလဲမှုကိုတတိရှိရှိတိုးလို့ရမယ်ဆိုတော့မျိုးစဉ်းစားပါတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့92မှာသူတို့ဆိုရှယ်လစ်ဈေးကွက်ကြီးွားရေးစနစ်ဆိုတာမျိုးကြီးချတယ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီခုကျင်တောင်းဝန်ချားပေါ့ဒီအုပ်ချုပ်ရေးကာလတွေပေါ့ဆိုတော့ဒီကာလတွေမှာဆိုရင်တရုတ်တိုင်းပြည်ရဲ့စီးပွားရေးက6.5%ခန့်လုံးစသဖြင့်နှစ်စဉ်ဇက်တိုက်တက်လာတယ်ပြီးတဲ့အခါကျတော့အခုကာလပေါ့နော်ဆိုတော့တရုတ်ကိုယ်တိုင်ကဒါတရုတ်နိုင်ငံရဲ့တရုတ်ပုံစံဖွံ့ဖြိုးမှုဆိုတဲ့ဟာမျိုးအဟိုအတိမတ်ပြွာလောက်အောင်မျိုးဖြစ်လာတဲ့ဟာမျိုးပေါ့ဒါမျိုးတွေသွားပါတယ်အဲ့တော့ကျွန်တော်တို့ဒီမှာကျတော့ဖြစ်ရတာကတခါတလေမှာအချက်တည်းကြုံရရင်ကိုကနောက်ပြန်ဆုတ်တယ်ကိုရဲ့လုံယုံပဲထင်တဲ့ဒီချာစီယိုကာပြီးတော့နောက်မှပဲပြန်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ရှင်းလင်းလုံးနဲ့မဟုတ်ပါဘူးဒီဘက်မှာရခိုင်ကိစ္စတွေကျွန်တော်တို့ဒီအခုရိုဟင်ဂျာကိစ္စတွေကြုံတဲ့အခါမှာကျွန်တော်တို့ကတကားပြန်ပိတ်ပြီးတော့ကိုရဲ့ကိုလုံယုံရနေရာလေးမှာပဲပြန်နေမယ်ဆိုရင်တော့ဆိုတော့ကျွန်တော်ထင်တယ်အလုပ်မဖြစ်ဘူးထင်တယ်ပို့ပြီးတော့ဒီထက်တိုးပြီးတော့ပြည်ရင်တောင်းလဲမှုတွေလုပ်ဖို့ကတော့အဲ့လိုပဲလူတွေလို့ကျွန်တော်သင်္ကန်းစာထုတ်မိပါတယ်
ဟုတ်ကဲ့ကွန်တင်ရှင်ဆွေးနွေးရကျေးဇူးပါဆိုတော့ဆီယမဒေါ်လာကျော်စောခင်ဗျာကျွန်တော်တို့အခြေအနေရတော့ဒီတရုတ်နဲ့မြန်မာနိုင်ငံဒီလှုပ်ရှားမှုတွေမှာဟိုတူညီတာတွေရောမတူတာတွေရောရှိတာပေါ့လေဒါပေမဲ့လည်းဒီလိုဖြစ်ခဲ့တဲ့ဖြစ်ရနှစ်ခုစလုံးပေါ်မှာဒီတက်ကြွလှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်အာဏာပိုင်တွေဘက်ကပဲဖြစ်ဖြစ်ပေါ့လေအဓိကသင်္ကန်းစာထုတ်เสียဗားရီများရှိမယ်လို့ဆီယမယူဆလာခင်ဗျာ
တကယ်တော့ဟိုခုနဟိုဆရာဦးအောင်သူငယ်ပြောတဲ့တရုတ်လက္ခဏာဆောင်တဲ့တရုတ်ကဖွံ့ဖြိုးတိုးတက်ရေးပေါ့ဗျာအဲ့တော့တရုတ်ကဖွံ့ဖြိုးတိုးတက်ရေးကအဓိကကတော့အခုတရုတ်အစိုးရကလှုပ်ဆောင်နေတဲ့ဒီတကားဖွင့် policy ပေါ့အဲ့တော့ဒါဟာအရင်ရှင်စနစ်နဲ့ဘာမှတိုက်ကွာလာတာမဟုတ်ဘူးဒါကြောင့်မလို့တို့တချို့အဲ့တရုတ်ကွန်မြူနစ်ပါတီကခေါင်းဆောင်လေးကိုအဲသတင်းတောက်တရားမေးတယ်အခုသူတို့လုံနေတဲ့ဒီဥမာစီးပွားရေးနော်ဟိုဆိုရှယ်လစ်စီးပွားရေးဈေးကွက်စီးပွားရေးဘာညာပေါ့အဲ့ဒီဟာတွေကအရင်ရှင်စနစ်ကလုပ်တဲ့ဈေးကွက်စီးပွားရေးတွေနဲ့ပါကွာလဲလို့မေးတယ်မေးတဲ့အခါမှာအဲဘဏ္ဍာရေးဝန်ကြီးကဖြေသွားတာရှိတယ်ဘာမှမကွာပါဘူးတဲ့အတူတူပါပဲတဲ့တခုပဲကွာတယ်တဲ့အဲ့ဒါဘာလဲဆိုတော့တရုတ်အစိုးရကိုလာညွန်ပေးနေတာတရုတ်ကွန်မြူနစ်ပါတီမလို့တရုတ်ကွန်မြူနစ်ပါတီမှာအဓိကအပြင်သူတို့လိုက်နာနေတဲ့လမ်းစဉ်နှစ်ခုရှိတယ်တဲ့တစ်ခုကဥက္ကဋ္ဌမော်ချပေးခဲ့တဲ့ပြည်သူလူထုအကျိုးဆောင်ရဆိုတာနော်ပြည်သူအကျိုးဆောင်ရဒုတိယကဆိုလို့ရှင်ခစ်စနစ်နဲ့ကိုက်ညီတဲ့လမ်းတွေကို twin pandimu she's one at pandibu. Egg lan a lane vegenoru, selechi denidalu bure. A diga, jamaru beka, bamapi beka, techua to mea beka, bathing as are you can lesser. Jamaru bizu luru, a juicy wow, goes a happy soyari, yachi you, a diga tam. Eddie a dren, nilan bounce on tomamabe. A diga garo, di se anashins and neku, jamarua, mapia pia, pia, mapia. Se anashins and neku kawe, beta, and the township poesibum, you le piama. Hello, hello, piate, kama, jamaru baga, din, celebi, looks on yame, to be lungeri, jamari, de kuna pio de lue, nangama, a jade piala, and lungeri, jamari, twelamabe. Hello, pia maga, a diga apia, that night the bia, tapansu, which is yame. Not an enemy appeared to Luru or Pala Mapiama. Now to go a mean she giame. Oh, Dilu Shamu Rima appeared the Masura, a name, and Mia Pala Mabe, Era Jamlu, Era Rule, three tartan at Jamare. Celebido, Jamaru Tolaya, a Piru, Pama Piduria, Golu, Genet Democracy, Sene Yakutu, Celebi, Nilan Bounds on the Twaya Uma. Eddie Dre, Jamarua, Pepansoma, a ye chinny memo, a dream or a memo, a mini shimo, erari salelopuluare.
Okay, Pawan's only been a total lachozo, Uangu ye, Machete Yita people doing it, Totashini alone, two chili to Maria.
Gong Uswin Ritin said, Sendinya, Diaily Line Season Go, Nasing Gayaba.
မထွေးပြီးချိုတင်းဆိုပေမဲ့ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းမှဖြစ်အမေရိကန်ပြည်အောင်စုအပါဝင်နိုင်ငံအများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောကဗီယူအီတော်တာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလ ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOA ကိုစာလေးတွေရေးပို့လိုက်ပါနော် VOA မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတယ
်ယုံနိုင်အောင်ကြီးမား
ဒီရဲ့အစီအစဉ်လေးကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ဒီလိုကြံရှိနေတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြမှာပ
ါမက္ကဆီကိုနဲ့အမေရိကန်ကြားတွင်းကုန်ကုန်တိုးကောက်မဲ့အရေးရှောင်ရှားတဲ့အနေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေအရေးသဘောတူညီချက်ရရှိသွားပါပြီ။ဒါပေမဲ့မက္ကဆီကိုဘက်ကသဘောတူညီချက်အတိုင်းလုပ်ဖို့ပြက်ကွက်ခဲ့ရင်တွင်းကုန်ကုန်တိုးကောက်မဲ့အခွင့်အာဏာကိုသမ္မတဒေါ်နယ်ထရန့်ဆက်လက်ဆုပ်ကိုင်ထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။မကြာသေးခင်တုန်းကဆူဒန်ပြည်သူတွေရဲ့ထိုင်သိမ်းမှောက်မှုကိုအကြမ်းဖက်နည်းနဲ့အစိုးရကဝင်ဖြက်ခဲ့ပြီးတဲ့နောက်စစ်အစိုးရကိုဖျားပေးဖို့အတွက်ပြည်သူတွေအနေနဲ့အာဏာဖီဆန်မှုမှာပါဝင်ကြဖို့ဆူဒန်ဆန္ဒပြပွဲခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားသဘောထားကွက်လွတ်မှုတွေကိုညှိနှိုင်းဖို့ဆွေးနွေးလိုတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီထံစာတစောင်းရေးသားလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်အဖြစ်မိုဒီဒုတိယသက်တမ်းထပ်မံရွေးခန့်ရတဲ့အတွက်ဝမ်းမြောက်ကြောင်းတောက်ချန်နေတော့ကပြစ်ပို့တဲ့စာထဲမှာပါကစ္စတန်ဝန်ကြီးချုပ်ခန်းကရေးသားခဲ့ပြီးအငင်းပွားပွဲကက်ရှမီးယားဒေသအရေးနဲ့ဆက်ဆံနေတဲ့ကိစ္စအပါအဝင်ပြဿနာအလုံးကိုဖြေရှင်းလိုတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကရေးသားခဲ့ပါတယ်လို့သတင်းတွေမှာဖော်ပြကြပါတယ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေရခိုင်ပြည်နယ်တွင်းကလက်ရှိဖြစ်နေတဲ့ပြည်တွင်းစစ်နဲ့ဖိနှိပ်ခံမွတ်စလင်လူနည်းစုရဲ့အမည်ကိုအတိအမှန်မပြုတဲ့ကိစ္စတွေကိုအရေးတယူမပြောဘဲရိုဟင်ဂျာ9သိန်းလောက်လာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံပြန်လာနိုင်လိမ့်မယ်လို့အာဆီယံရဲ့အစိုးရခန်းစားကခန့်မှန်းပြောဆိုလိုက်တဲ့အပေါ်လေ့လာသူတွေကဝေဖန်ကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤတန်းစင်ဖြစ်ပါတယ်။အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲရာနေ့တစ်နေ့ဖြစ်ပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.